Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ21ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ LINE meter 24 25 30နဲ့50တို့ကနေဖမ်းယူနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နိုင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတောင်းယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျွန်မတင်ကြီးထိုက်ပါရာထူးကထွက်ဖို့ညှင်းဆန်ထားတဲ့ဇင်ဘာဝေသမ္မတရောဘတ်မူဂါဘီကိုအရေးယူရေးလုပ်ငန်းစဉ်ကိုလွှတ်တော်မှတ်တွေစတင်ဖို့ရှိနေပါတယ်။အကြမ်းဖက်ဝါဒကိုထောက်ခံတဲ့နိုင်ငံစင်းမှာမြောက်ကိုရီးယားနိုင်ငံကိုအမေရိကန်ကပြန်လည်ထည့်သွင်းမဲ့ဆောင်ရွက်ချက်အပေါ်တောင်ကိုရီးယားနဲ့ဂျပန်တို့ကကြိုးဆိုလိုက်ပါတယ်။မြောက်ကိုရီးယားနဲ့အီရန်နျူကလ িয়ার အရေးကိုနေပြည်တော်မှာကျင်းပတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာဆွေးနွေးခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုနှမ်းလောင်တဲ့အတူကြီးညာပါမယ်ရှင်။
ကောင်းပါပြီရှင်။တည်တွင်ပြည်မှာတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေကြတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေရဲ့အဆင့်ဆင့်ဆွေးနွေးမှုအကြောင်းနဲ့အတူနားဆင်ကြမှာက
We are profoundly disturbed by the violent and disproportionate response against the Rohingya
မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့Jeffrey Allen McLeay ပြောသွားတာပါပြည်စုံကိုတရင်တွေပြီးမှနားဆင်ကြပါမယ်ဒါအပြင် Rohingya တွေပေါ်နှစ်ပေါင်းများစွာစနစ်တကျဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေရှိနေတဲ့အကြောင်း AI အဖွဲ့ရဲ့ပြောဆိုချက်တခါမြန်မာနဲ့အိန္ဒိယစစ်တပ်ကြားကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းအတွက်ပထမဦးဆုံးကြိမ်ဆေးလိကျင်းမှုစတာတွေကပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရတဲ့တရင်တွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကယာရုကဆင်ပေးဖို့နောက်ဆုံးအချိန်သတ်မှတ်ချက်ကိုလက်မခံဘဲလစ်လျူရှုခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတော့လွှတ်တော်မတ်တွေကသမ္မတကိုအရေးယူနိုင်မဲ့လုပ်ငန်းစဉ်စတင်ဖို့စီစဉ်နေပါတယ်။သတင်းတစ်ဖက်အတွင်းမှာဒီလုပ်ငန်းစဉ်ပြီးဆုံးသွားဖို့အာနာယဇနူး PF ပါတီဝင်တွေကမျှော်လင့်ထားကြပါတယ်။သမ္မတကိုတရားစွဲဆိုအရေးယူမဲ့အစီအစဉ်မှာတော့သူ့ကိုဆက်ခံမဲ့သူအဖြစ်ဇနီးဖြစ်သူ Grace Mugabe ကိုခန့်အပ်ဖို့အတွက်အနာအလွဲသုံးစားလုံးမှုဆွဲချက်လဲပါနိုင်ပါတယ်စစ်တပ်ကသဘောကျတဲ့ဒုတိယသမ္မတဟောင်းအီမာဆန်မနန်ဂါကွာကိုယာရုကဖေရှားလိုက်ပြီးတဲ့နောက်မူဂါဘီဘက်ကအခုလိုလှုံ့ဆော်ခဲ့တာပါဒုသမ္မတဟောင်းမနန်ဂါကွာကတော့ဒီကနေ့အင်ကာနေထုတ်တဲ့ကြေညာချက်ထဲမှာနိုင်ငံအနေနဲ့ရှေ့ကိုဆက်လက်ဆောင်ရွက်နိုင်ဖို့အတွက်သမ္မတမူဂါဘီယာရုကဆင်ပေးဖို့ပန်ကြားထားပါတယ်သူအနေနဲ့တော့လုံခြုံရေးအာမခံချက်မရှိမချင်းနိုင်ငံကိုပြန်လာမှာမဟုတ်ဘူးလို့လည်းမစ္စတာမနန်ဂါကွာကကြေညာချက်ထဲမှာပြောဆိုထားပါတယ်။အသက်63နှစ်အရွယ်သမ္မတမူဂါဘီအနေနဲ့တော့နှစ်ပေါင်း40လောက်ရယူထားတဲ့သမ္မတရာထူးကိုစွန့်လွတ်လို့တဲ့အရေးအယံမပြသလိုဒီကနေ့အင်္ဂါနေ့မှာအစိုးရအဖွဲ့ဆွေးနွေးပွဲကျင်းပဖို့ပြင်ဆင်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ကလေးကသမ္မတမူဂါဘီကိုနေအခြေချုပ်ချထားပြီးအရေးပါတဲ့နိုင်ငံတော်ဆိုင်ရာဌာနကြီးတွေကိုစစ်တပ်ကထိန်းချုပ်ထားပါတယ်။နိုင်ငံကိုမကြခင်ပြန်လာမယ်လို့ခန့်မှန်းထားတဲ့ဒုသမ္မတဟောင်းမနန်ဂါကွာနဲ့သမ္မတမူဂါဘီတို့အဆက်အသွယ်ရှိတယ်လို့လည်းမနစ်တင်းနယ်လာနေတုန်းကထိတ်တန့်စစ်တပ်အရာရှိတဦးကပြောဆိုထားပါတယ်ရှင်
အကြမ်းဖက်မှုကိုအစိုးရကိုရိုင်းကအားပေးကူညီနေတဲ့နိုင်ငံများဆင်ထဲမြောက်ကိုရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကပြန်လည်ထည့်သွင်းမယ်လို့ရက်ကိုတောင်ကိုရီးယားနဲ့ဂျပန်တို့ကကြိုဆိုလိုက်ပါတယ်။ဒီအရေးယူဆောင်ရွက်မှုအရအာနာရှင်မြောက်ကိုရီးယားအစိုးရအပေါ်နောက်ထပ်စီးပွားရေးနဲ့တန်တမာရေးဖိအားပေးမှုတွေထပ်မံချမှတ်နိုင်မှာပါ။ဒီဆုံးဖြတ်ချက်ဟာမြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ကင်းစင်နဲ့လမ်းကြောင်းပေါ်ရောက်ရှိရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းရဲ့ပူးရဲအားထုတ်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ရှုမြင်ကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါရယ်။မြောက်ကိုရီးယားကိုအရင်နှစ်တွေကတည်းကဒီလိုလှုံ့ဆော်တဲ့အကြောင်းပြောင်းရန်အစိုးရဟာလူသက်ဆိုရဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်ပီရိုမှာတနင်္လာနေ့ကပြောကြားခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအင်္ဂါနေ့မှာတရားဝင်ထုတ်ပြန်ကြေညာမှာဖြစ်တယ်လို့မြောက်ကိုရီးယားကိုအကြံဖန်မှုထောက်ခံတဲ့နိုင်ငံများစီးနဲ့ပြန်ပြီးတော့ထည့်သွင်းမှာပါ။မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေအကျိုးသက်ရောက်မှုတွေရှိလာနေပြီဆိုပေမဲ့လည်းတန်တမာရေးအရာအဖြေရှာနိုင်ဖို့မျှော်လင့်တာဆက်ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်တို့မနေ့တနင်္လာနေ့ကရုရှားနိုင်ငံဆိုချီမှာကြိုတင်ကြေညာထားခြင်းမရှိဘဲတွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ဆီးရီးယားပဋိပက္ခကိုနိုင်ငံရေးအရာဖြေရှင်းနိုင်ရေးအလေးထားဆောင်ရွက်ဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲကိုတော့ဒီကနေ့အင်ကာနေ့ရောက်မှာနှစ်နိုင်ငံတို့ကထုတ်ဖော်ပြောဆိုတာပါ။ဆီးရီးယားနိုင်ငံတွင်းကစစ်ရေးအရာတိုက်ခိုက်မှုတွေပြီးဆုံးကနေပြီလို့ရုရှားသမ္မတပူတင်ကပြောဆိုပြီးအကြမ်းဖက်ဝါဒီတွေကိုချေမှုန်းအောင်မြင်မှုအပေါ်ဆီးရီးယားသမ္မတအာဆတ်ကိုဂုံးပြုချီးကျူးတယ်လို့ရုရှားသမ္မတနန်းတော်နဲ့ဆီးရီးယားနိုင်ငံပိုင်စာနာသတင်းအေဂျင်စီတို့ကဖော်ပြကြပါတယ်။ဆီးရီးယားသမ္မတအာဆတ်ကတော့စစ်ဖြစ်နေတဲ့နိုင်ငံမှာနိုင်ငံရေးမျက်နှာစာတိုးတက်လာဖို့မျှော်လင့်နိုင်ပြီလို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ ရုရှားမီဒီယာအဆိုအရတော့ဆီးရီးယားသမ္မတကမနစ်တနင်္လာနေ့ကဆိုချီမြို့မှာ၄နာရီကြာရှိခဲ့တယ်လို့ဖော်ပြပါတယ်။ဆီးရီးယားအဆိုရတပ်ဖွဲ့တွေကိုထောက်ပံ့တဲ့အနေနဲ့ရုရှားတပ်ဖွဲ့တွေကဆီးရီးယားနိုင်ငံတွင်စစ်ရေးအရာတိုက်ခိုက်မှုတွေစတင်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်တုန်းကဆီးရီးယားခေါင်းဆောင်ရုရှားကိုရောက်ခဲ့သေးတာပါ။ဆီးရီးယားရင်းနဲ့ပတ်သက်ပြီးရုရှားသမ္မတပူတင်ကအမေရိကန်သမ္မတနောက်ကတ်တာခေါင်းဆောင်တို့နဲ့ဆွေးနွေးဖို့ရှိနေတယ်လို့လည်းရုရှားသမ္မတနန်းတော်ကပြောပါတယ်။မနေ့ပြန်ဗုဒ္ဓဟူးနေ့မှာတော့တူရကီသမ္မတအီရန်သမ္မတတို့နဲ့လည်းဆိုချီမြို့တော်မှာတွေ့ဆုံပြီးဆီးရီးယားငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆွေးနွေးကြပါမယ်ရှင်
။အမေရိကန်ပြည်ထောင်စုက CBS သတင်းဌာနကဝါရင်သတင်းထောက်ချာလီရော့စ်ကိုအမျိုးသမီးရှစ်ဦးကလိမ့်မိုင်းဆိုင်ရာမတရားလုပ်မှုနဲ့စွပ်စွဲထားကြောင်း The Washington Post သတင်းစာကြီးကသတင်းလာနေမှာဖော်ပြလိုက်ပြီးတဲ့နောက် CBS သတင်းဌာနကသူ့ကိုအလုပ်ကရပ်ဆိုင်လိုက်ပါတယ်။ PBS နဲ့ Bloomberg ရုပ်သံဌာနတို့ကလည်း Mr. Rose ပါဝင်တဲ့ရုပ်သံသတင်းမျိုးတွေကိုရပ်ဆိုင်လိုက်ပါတယ်။ Mr. Rose ဟာ CBS ရဲ့ This Morning အစီအစဉ်တင်ဆက်သူဖြစ်တယ်လို့60 Minutes အစီအစဉ်ရဲ့သတင်းတင်ဆက်သူလည်းဖြစ်ပြီး American ပြည်ထောင်စုကဂုဏ်ပြုအခမ်းအနားဆုံးအတန်းလွင့်သတင်းနောက်တွေထက်ကသူ့အပါအဝင်လည်းဖြစ်ပါတယ်။စွပ်စွဲထားကြတဲ့အမျိုးသမီးရှစ်ဦးစလုံးဟာ Mr. Rose နဲ့အတူတွဲလုပ်ကိုင်းဖူးသူတွေ၊ဒါမှမဟုတ်သူ့ကိုလေးစားအားကျသူတွေဖြစ်ပါတယ်။ Mr. Rose ကသူတို့ရှိမှမဖွဲမရပြုမှုနေထိုင်တာ၊သူတို့ကိုမဖွဲမရကင်နာပြူတာတွေလုပ်ခဲ့တယ်ဆိုပြီးစွပ်စွဲထားကြတာပါ။ Mr. Rose ကသူ့ရဲ့မသိတော်တဲ့ပြုမှုတွေအတွက်အလေးနဲ့တောင်းပန်တယ်လို့အလွန်အမင်းအရှက်ရမိပါတယ်ဆိုပြီး Twitter မှာရေးပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုမစင်မချင်းပြုမှုမိတာကို Charlie Rose ကဝန်ခံပေမဲ့လည်းစွပ်စွဲချက်အလုံးအမှန်တွေမဟုတ်ဘူးလို့ပြောပါတယ်။သူဟာလိမ့်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့စွပ်စွဲခံနေရတဲ့လူ widetilde များသူတွေထက်ကနောက်ဆုံးစွပ်စွဲခံရသူတူလည်းဖြစ်ပါတယ်။
ဒီရအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအေမြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့အီရန်နျူကလ িয়ার အရှင်းနဲ့ပတ်သက်ပြီးညပြည်တော်မှာကျင်းပတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများစီဝေးပွဲအေဆန်မှာဆွေးနွေးခဲ့ကြပါတယ်။အေဆန်စီဝေးပွဲမှာအာရှနဲ့ဥရောပဒေသတွေနိုင်ငံပေါင်း52နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးခဲ့တာပါ။မြောက်ကိုရီးယားရဲ့မကြတိခင်ကနျူကလ িয়ার နဲ့ပဒင်းတပ်ထုံးချီဆန့်တမှုတွေကိုကန့်ကွက်ရှုတ်ချလိုက်ပြီးမြောက်ကိုရီးယားနိုင်ငံအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ခိုင်မာစေဖို့နဲ့အပြည့်အဝအကောင့်ထည့်ဖို့နိုင်ဖို့ကိုလည်းတက်ဆိုင်သူအလုံးကိုတိုက်တွန်းတဲ့အကြောင်းပြောဆိုသွားပါတယ်။အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကြား2015ခုနှစ်မှာနျူကလ িয়ার ရေးသဘောတူညီမှုရရှိထားတာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার ဆောင်ရွက်ချက်တွေကိုရှော့ချရပြီးအပြန်အလှန်အဖြစ်နိုင်ငံတကာဘက်ကဒဏ်ခတ်ပိတ်ဆို့မှုကိုဖြေလျှော့ပေးကြတာဖြစ်ပါလိမ့်ရှင်
ကုလသမဂ္ဂအပါအဝင်နိုင်ငံအတော်များများမှလက်ပေးလက်ယူမှုတွေလျှို့ဝှက်ကြံစည်လုပ်ကိုင်ခဲ့တဲ့ဆိုပြီးဟောင်ကောင်နဲ့ဆီနီဂေါနိုင်ငံကအစိုးရအရာရှိကြောင်းနှစ်ဦးကိုအမေရိကန်အစိုးရရှင်တွေကဆွဆွဲလိုက်ပါတယ်။ရှိုင်းမြို့အခြေစိုက်စွန်းအင်နဲ့ဘာနာယေးဆိုင်ရာစီးပွားရေးကော်ပိုရေးရှင်းကြီးတခုအတွက်လုပ်ငန်းလုပ်ကိုင်ခွင့်ရဖို့အာဖရိကန်အစ်မြက်အရာရှိကြီးတွေကိုလက်ပေးနိုင်အောင်ဆီနီဂေါနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်တကြိမ်တက်တန်းတာဝန်ထမ်းဆောင်ဖို့တဲ့ချစ်ဂါဒီယိုနဲ့ဟောင်ကောင်ပြည်ထောင်ရေးဝန်ကြီးဟောင်ချင်ပင်ပက်ထရစ်ကိုလို့ဝက်ပူပေါင်းကြံစည်ခဲ့တယ်လို့ဆိုထားပါတယ်။ရှင်နာနဲ့ဗနာရေးဆိုင်ရာလုပ်ငန်းတွေမှာဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံထားတဲ့တရုတ်ကုမ္ပဏီတစ်ခုအတွက်လုပ်ငန်းလှုပ်ကိုင်ခွင့်ရဖို့ဆိုပြီးချက်နိုင်ငံသမ္မတနဲ့ယူဂန္ဒါနိုင်ငံခြားရေးဝန်ကြီးတို့ကိုနှစ်အတော်များများလက်ပေးမဲ့အစီအစဉ်မှာသူတို့နှုတ်ပေါင်းပတ်သက်နေတယ်ဆိုပြီးတော့ရာဇမှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။သူတို့နှုတ်စလုံးကိုအမေရိကန်ဖို့အစိုးရကထိန်းသိမ်းထားပါတယ်ဒီကိစ္စရုံနဲ့ပတ်သက်ပြီး Washington DC မှာရှိတဲ့ Chat တန်ယုံကရောနယူးယောက်မှာရှိတဲ့ကုလသမဂ္ဂရုံးရဲ့ Yugana Mission ကပါမှတ်ချက်တစုံတရာမပေးပါဘူ
းနိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းဒေသအတွင်းကဗလီတစ်ခုမှာဒီကနေ့အင်္ဂါနေ့အစောပိုင်းအသေးခံဖုံးခွဲတိုက်ခိုက်ခံရပြီးတဲ့နောက်အနည်းဆုံးလူပေါင်း50သေဆုံးခဲ့ပါတယ်အတမဝါပြည်နယ်မူဘီမြို့ကဗလီဝတ်ပြူချောင်းမှာမနက်ပိုင်းဖျားဝတ်ပြူသူတွေရောက်ရှိလာချိန်မှာတိုက်ခိုက်မှုဖြစ်ခဲ့တာပါဘယ်သူလက်ချက်ဆိုတာမသိရသေးပါဘူးဘိုကိုဟာရမ်စစ်သွေးကြအဖွဲ့ကတော့အသေးခံဖုံးခွဲတိုက်ခိုက်မှုတွေကိုအချင်းချင်းလုပ်ခဲ့တာပါမွတ်စလင်အများစုနေထိုင်ရာနိုင်ငံမြောက်ပိုင်းမှာတင်းကျပ်တဲ့အစ္စလမ်ဥပဒေတွေနဲ့အုပ်ချုပ်မှုတည်ထောင်နိုင်ရေးနိုင်ဂျီးရီးယားအစိုးရကို၈နှစ်ကြာသဘုံထတိုက်ခိုက်မှုအတွင်း ဘိုကိုဟာရမ်အဖွဲ့ကြောင့်လူပေါင်း2000ကျော်တေဆုံးခဲ့ရပြီလည်းဖြစ်ပါရဲ့ရှင်
။တောင်အစလန်ဒိတ်သမုတ်တရအတွင်ပြီးခဲ့တဲ့သတင်းပါကရက်က AIA ရင်းငုတ်တင်မောပျောက်ဆုံးသွားတဲ့နေရာအနီးမှာထောက်လန့်မိတဲ့အသံတွေဟာစိုးရင်တကြီးအပြန်လန်အကူအညီတောင်းခံတဲ့ဆက်သွယ်ချက်မျိုးမဟုတ်သလိုပျောက်ဆုံးနေတဲ့ရင်းငုတ်တင်မောကလာတဲ့အသံတွေဟုတ်ပုံမရဘူးလို့အာဂျင်တီးနားရေးသားကပြောပါရယ်။ရင်းငုတ်တင်မော AIA San Juan မှာပါသွားတဲ့တင်မောသား44ဦးထက်ကတရားရောက်ကတမင်ရွက်ချက်နဲ့အသံပေးလိုက်တာလားဆိုပြီးတော့ရှာဖွေရေးအဖွဲ့ရဲ့မျိုးလင့်ချက်တွေမြင့်တက်ခဲ့တာပါ။အဲ့ဒီရင်ငုတ်တင်မောဟာဆက်ချို့ရင်မို့ဖြစ်နေတဲ့အကြောင်းရင်ငုတ်တင်မောနဲ့နောက်ဆုံးရရှိတဲ့ဆက်သွယ်မှုမှာပြောဆိုထားတာကြောင့်ဘူနိုအဲရစ်မြို့ရဲ့တောင်ဖက်ကီလိုမီတာ400လောက်ဝေးတဲ့မာတီပလာတာကိုသွားဖို့ညွှန်ကြားချက်ပေးခဲ့ကြောင်းရေးသားကပြောပါရယ်ဘရာဇီးချီလီယူအူရုဂွေးပီရူအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ကရှာဖွေလုပ်ငန်းတွေကိုပူးပေါင်းလုပ်ကိုင်နေကြပါရယ်
ရှိလေပိုင်းဒေသတလွှမ်းမှာဩစာလွှမ်းနိုင်ရေးအီရန်ရဲ့ဆောင်ရွက်မှုတွေကိုအမေရိကန်ရာရှိတွေကမိမောင်းထိုးဖော်ပြလိုက်ပါတယ်။ဥရောပကအနာပိုင်းတချို့ကိုပြည်ပြည်ပြင်းပြင်းလှည့်စားနိုင်တဲ့အယောင်ဆောင်လုပ်ငန်းတွေကိုအကြီးအကျယ်လုပ်နေတာလို့အမေရိကန်ရာရှိတွေကပြောတာပါ။ဒီအယောင်ဆောင်လုပ်ငန်းကွင်းဆက်ကြီးကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနတာဝန်ရှိသူတွေကမနစ်တနင်္လာနေ့မှာဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့ပါတယ်။ဒီထဲမှာလူပုဂ္ဂိုလ်တွေကုမ္ပဏီတွေပါဝင်ပြီးအီရန်ဒေါ်လာရဲ့အဆောက်အတန်နဲ့သူ့ရဲ့အထူးတပ်ဖွဲ့ Quad နဲ့အခြေအဆက်ဂျာမနီအခြေဆက်ကုမ္ပဏီတစ်ခုလည်းပါဝင်ခဲ့ပါတယ်ရှင
်။
နောက်ဆုံးရသတင်းတွေကိုမှတ်သိငိထိုင်တဲ့နန်းလောင်တို့ပြောပြပေးကြတာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပြီးခဲ့တဲ့ဩဂုတ်လတုန်းကရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့မွတ်စလင်ဒုက္ခသည်တွေကြုံတွေ့ခဲ့ရတဲ့ဆွဆွဝါအခြေအနေတွေကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုရဲ့အမှတ်လက္ခဏာတွေဖြစ်တယ်လို့မြန်မာပြည်ကိုနှစ်ရက်ကြာရောက်ရှိနေတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေတဲ့မွတ်စလင်ဒုက္ခသည်တွေအေဂျင့်စွာနှစ်ရက်ပြန်နိုင်ရေးအတွက်မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းလိုက်ပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကပြောပြပေးပါလိမ့်မယ်ရှင်
။ပြီးခဲ့တဲ့ဩဂတ်လတုန်းကရခိုင်ပြည်နယ်တွင်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲကိုစုံစမ်းလေ့လာဖို့အတွက်အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့ဟာမြန်မာပြည်ကိုနှစ်ရက်ကြာခရီးလာရောက်ပြီးခရီးစဉ်ပြီးဆုံးတဲ့နိုဝင်ဘာ22ရက်နေ့မှာတော့ရန်ကုန်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။မြန်မာစစ်တပ်နဲ့ဒေသခံအုပ်စုတွေကမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေကြုံတွေ့ခဲ့ရတဲ့ဆူဆူဝဝအခြေအနေတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုရဲ့အမှတ်လက္ခဏာတွေဖြစ်တယ်လို့အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့က Jeffrey Allen Macley ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာ
ပါ We are profoundly disturbed by the violent and disproportionate response against the Rohingya by the military and local groups
စစ်တပ်နဲ့ဒေသခံအုပ်စုတွေက Rohingya တွေပေါ်အကြမ်းဖက်မှုတွေနဲ့အင်အားအလွန်ကျဉ်သုံးတုံ့ပြန်မှုတွေကြောင့်ခန့်မှန်းခြေရွာပေါင်း300လောက်ဖျက်ဆီးခံခဲ့ရပြီးအင်းနရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့အထိဖြစ်ခဲ့တဲ့ပေါ်အလွန်မင်းစိတ်နှောက်ရှက်ဖြစ်မိပါတယ်။နေဆက်တွေဖွင့်ပေးပြီးလူသားချင်းစာနာမှုအကူအညီတွေပေးရနိုင်အောင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူမြန်မြန်ဆန်ဆန်ကြိုးပမ်းတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းချီးကျူးလိုပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုရမှာဒုက္ခသည်တွေပြောပြတာတွေကိုလည်းအများအပြားကြားသိခဲ့ရပါတယ်။ချစ်ခင်တဲ့သူတွေ၊သားသမီးတွေ၊ခင်မုန်းတွေကိုမျက်စိရှိမှာအသက်ခံခဲ့ရတယ်လို့ဇနီးသားသမီးတွေအားမပြုချင်ခံခဲ့ရတာတွေလည်းကြားခဲ့ရပါတယ်။ဒါတွေအားလုံးကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုရဲ့အမှတ်လက္ခဏာတွေပ
ါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမွတ်စလင်ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရက်ကိုအေးချမ်းစွာပြန်နိုင်ဖို့မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အပါအဝင်အချက်၄ချက်ကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းကြောင်း Jeffrey Allen Macley ကအခုလိုပြောပါတယ
် There's a series of measures we encourage the government of Myanmar to seriously consider.One is full implementation of the recommendations of Kofi Annan's Advisory Commission on the Rakhine State.
မြန်မာစိုးရအနေနဲ့ထပ်သွင်းစဉ်းစားဖို့ကျွန်တော်တို့အလေးနဲ့တိုက်တွန်းလိုတဲ့အချက်တွေရှိပါတယ်။နံပါတ်1ကတော့ Kofi Annan ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့ပါ။ဒေါ်ဆန်းစုကြည်ကအကြံပြုချက်တွေကိုလက်ခံထားပြီးအကောင့်ထဲပေါ်ရေးကော်မတီနဲ့နိုင်ငံတကာအကြံပေးပုတ်ဖွဲ့ကိုတာဝန်ပေးထားတယ်ဆိုတော့လေကျွန်တော်တို့ကြားသိထားပါတယ်။ဒုတိယအချက်အနေနဲ့ကတော့လူသားချင်းစာနာမှုအကူအညီပေးရေးဖွဲ့စည်းတွေအပြည့်အဝဆောင်ရွက်ခွင့်ရှိဖို့ဖြစ်ပါတယ်။ကမ္ဘာစနေကဖွဲ့ရဲ့အခုညပေးလုပ်ငန်းတွေဖြင့်လက်တလုံးမှာနောက်ထပ်ခွင့်ပြုထားတာဆိုလို့နိုင်ငံတကာချက်ချင်းတွေအဖွဲ့တစ်ခုပဲရှိပါတယ်တတိယအချက်အနေနဲ့ကတော့ရွင်ကြွေလွတ်လပ်စွာသွားလာလှုပ်ရှားခွင့်ရှိဖို့နဲ့ခွဲခြားဆက်ဆံခံရမှုတွေမရှိစေဖို့ပဲဖြစ်ပါတယ်စုထအချက်အနေနဲ့ကတော့ကိုယ်သဘောဆန္ဒနဲ့ဒုက္ခသည်တွေဘေးရန်နေမရှိပဲနေရက်ပြောင်းနေအောင်ဘင်္ဂလားဒေ့ရှ်ကုလသမဂ္ဂတို့နဲ့လက်တွဲဆောင်ရွက်သွားဖို့ပဲဖြစ်ပါတယ
်အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့မြန်မာပြည်ခီးစဉ်တွင်ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပြီး စစ်တွေမျိုးပေါ်ကမွတ်စလင်ဒုက္ခသည်တွေရှိရာအောင်မင်္ဂလာရပ်ကွက်ကိုတွားရောက်လည်လာခဲ့ပါတယ်။အဲ့ဒီနောက်မှာတော့နေပြည်တော်မှာရှိတဲ့အစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံခဲ့တာပါ။ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေဘက်ကအမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့အစည်းနဲ့စစ်တွေအောင်မင်္ဂလာရပ်ကွက်ကမွတ်စလင်ဒုက္ခသည်တွေကိုပဲတွားရောက်တွေ့ဆုံမှုအပေါ်ဝေဖန်ပြီးမယ်အခြားဒုက္ခသည်စခန်းတွေနဲ့အကြမ်းဖက်မှုဖြစ်ပွားရာခြေရွာတွေကိုတွားရောက်လေ့လာဖို့အစိုးရဘက်ကခွင့်မပြုဘူးလို့အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့ဘက်ကတော့ဆိုပါတယ်။အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့ဟာသူတို့ရဲ့မြန်မာပြည်ခီးစဉ်မတိုင်မီဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ပြီးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့လည်းတရားတွေ့ဆုံခဲ့တာလည်းဖြစ်ပါရဲ့ရှင်။
မမမြင့်ခိုင်တင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေသူတွေပြန်လည်ခံနိုင်ရင်းနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာသက်ဆိုင်ရာတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးမှုတွေအဆင်ဆင်ဆောင်ရွက်နေတဲ့အတွက်နားလည်မှုစကြုံလွားလက်မှတ်ထိုးနိုင်မဲ့အချိန်တိကျမပြောနိုင်သေးဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောပါတယ် EU အကြီးအကဲကလည်းရခိုင်ပြည်နယ်ပြည်ထနာဖြည့်ရှင်ရေးအတွက် EU အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကအကူအညီဖို့အဆင်သင့်ရှိနေတယ်လို့ပြောကြားခဲ့ပါတယ်ဒီကနေ့အင်္ဂါနေ့နေပြီးတော့မှကျင်းပတဲ့အေဇမ်နိုင်ငံသားရဲ့ဝန်ကြီးများဆွေးနွေးပွဲပြီးတရင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့ VOA ရဲ့အမေကိုအခုလိုဖြေကြားသွားတာဖြစ်ပါတယ်။ကိုရိုင်းမင်းမြန်းတရင်းယူခဲ့တဲ့မဆုမြတ်မွန်ကဆက်ပြီးတင်ပြပါလိမ့်မယ်ရှင်
။နေပြည်တော်မှာတမင်းလာအင်္ဂါနေ့ရက်ကျင်းပတဲ့အာရှဥရောပနိုင်ငံသားရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာရခိုင်ပြည်နယ်အရေးအာရုံစိုက်ပြီးအလို့သဘောဆွေးနွေးခဲ့ကြပါမယ်။ဆွေးနွေးပွဲအပြီးထုတ်ပြန်ချက်မှာတော့ဒီကိစ္စကိုတစုံတရာထည့်သွင်းဖော်ပြခြင်းမရှိပါဘူး။ဆွေးနွေးပွဲအပြီးလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ရခိုင်ပြည်နယ်ပြည်ထောင်စုကိုသာအလေးထားမေးမြန်းခဲ့ကြပါတယ်။ရခိုင်ပြည်နယ်ထဲကနေလူပေါင်း300,000ချီထွက်ခွာသွားတယ်ဆိုတာဟာအဖြစ်အပျက်တစ်ခုတည်းကြောင့်မဟုတ်ဘူးလို့ EU ဥရောပသမဂ္ဂရဲ့လက်ရှိအလှည့်ကျတာဝန်ယူထားတဲ့ Estonian နိုင်ငံသားရဲ့ဝန်ကြီး Sven Mikser ကပြောကြားခဲ့ပါတယ်။အဲ့ဒီသူတွေနေရပြန်နိုင်ရေးအတွက်လှုပ်ဆောင်ဖို့လိုအပ်တာတွေကိုဝန်ကြီး Mikser ကအခုလိုပြောပါတယ်
။ In order to facilitate for a dignified and safe return of the people to the places of origin, it's critically important that there is first the cessation of violence and
then ခိုင်ပြည်နယ်ထဲမှာခွဲခြားဆက်ဆံမှုကင်းတဲ့တရားဥပဒေစိုးမိုးမှုရှိဖို့အယက်သားအုပ်ချုပ်မှုရှိဖို့အရေးတကြီးလိုအပ်ပါတယ်။ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားပြည်စုံတဲ့သဘောတူညီမှုရရှိဖို့လိုအပ်ပါတယ်။ဒါတွေကလူသားချင်းစာနာစရာအခြေအနေကြီးဖြစ်ပေါ်နေတာရောပါသွားနိုင်ဖို့အမြန်ဆုံးဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စတွေဖြစ်ပါလေ။အကြမ်းဖက်မှုမှာထိခိုက်ခံခဲ့ရတဲ့လူမှုအတိုင်းအဝန်းတွေကြားမှာရုံကြည်ကြည်နဲ့ပြန်လည်နေထိုင်နိုင်ဖို့ကတော့အချိန်ပေးရမှာဖြစ်ပါလေ
။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေကိုခွင့်ပြုဖို့အရေးကြီးတာကိုလည်း EU အကြီးအကဲကပြောသွားပါတယ်။အခုလိုမြန်မာနိုင်ငံဘက်ကဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စတွေကိုဘယ်အချိန်အပိုင်းအခြားပေးစံနှုတ်အတိုင်းအတာနဲ့လုပ်ရမယ်လို့ EU ဘက်ကသတ်မှတ်ထားတာမျိုးရှိသလားလို့ VOA မြန်မာပိုင်းကမေးပါတယ်။ဒီအမေးကို EU အကြီးအကဲ Estonian နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီး Sven Mikser အခုလိုဖြေပါတယ်
။ We did not discuss a specific timeline though but basically we were happy to receive a briefing as to where the
အချိန်ကာလအတိအကျကိုတော့ကျွန်တော်တို့မဆွေးနွေးဖြစ်ပါဘူး။ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်လုပ်ငန်းစဉ်တွေကိုစတင်နိုင်မယ့်သဘောတူညီမှုစာချုပ်လောက်မှာလက်မှတ်ထိုးနိုင်အောင်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာဆောင်ရွက်နေတဲ့ကိစ္စတွေကိုသိရတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။ EU အဖွဲ့ဝင်နိုင်ငံတွေကဝန်ကြီးတော်တော်များများအပြင်ဆွေးနွေးပွဲမှာပါဝင်တဲ့အာရှဒေသတွင်းဝန်ကြီးတွေကရခိုင်ရေးအတွက်လိုအပ်တဲ့အကူအညီတွေပေးမယ်ဆိုတာကိုအလေးထားပြောကြားခဲ့ကြပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားခဲ့ကြတဲ့သိန်းနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာသဘောတူညီမှုရရှိဖို့အရင်ဆုံးလိုအပ်နေပါတယ်။အခုအေဆမ်ဆွေးနွေးပွဲကိုတက်ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးနဲ့မြန်မာအစိုးရတာဝန်ရှိသူတွေကြားနောက်ရက်တွေမှာလည်းဆက်ဆွေးနွေးဖို့ရှိနေတာမို့နားလည်မှုစာချုပ်လွှာမှာလက်မှတ်ထိုးနိုင်ဖို့ဘလောက်နှိမ့်ဆက်နေပြီလဲလို့ VOA မြန်မာပိုင်းကမေးပါတယ်။ဒါကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေပါတယ်
။ဟိုမိတဲ့မိကူနဲ့ပတ်သက်လို့ဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့မြန်မာနိုင်ငံကြားမှာဆွေးနွေးတာတွေကဘလောက်နှိမ့်ဆက်လာပြီလဲဆိုတော့ဘလောက်နှိမ့်ဆက်လာပြီလဲဆိုတော့တိတိကျကျကဏ္ဍတင်ချာအရာမြေဖြေဖို့ဆိုတော့အင်တာမခက်ပါတယ်။ဒါမြေဒီဟာကိုဆွေးနွေးနေတာအခုကျွန်တော်တို့တစ်လကျော်နှစ်လလောက်ရှိပါပြီ။အခုဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကလည်းဒီမှာရောက်နေတယ်ဆိုတော့ကျွန်တော်တို့သက်ဆိုင်ရာတောင်းရှိတဲ့လူတွေနဲ့တိတိကျကျဆွေးနွေးပြီးတော့အများဆုံးတော့နားလည်မှုရနိုင်မယ်သဘောတူညီမှုရနိုင်မယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်။ဒ ဒါမဲ့တိတိကျကျတော့ဘလောက်နှိစပြီဆိုတာဘလောက်နှိစနေလဲဆိုတာတော့ပြောရခက်ပါတယ
်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဒေါက်ဆန်းစွကြည် EU နဲ့အာရှခေါင်းဆောင်တွေအလွတ်တဘောတွေ့ဆုံမှုအတွင်းရခိုင်ပြည်နယ်အတွက်မြန်မာနိုင်ငံကရေရိုရေရှည်ဆောင်ရွက်နေတဲ့ကိစ္စတွေကိုပြောပြဆွေးနွေးခဲ့တာကိုလည်းဒေါက်ဆန်းစွကြည်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရေရှည်ငြိမ်းချမ်းတည်ငြိမ်ရေးရရှိဖို့ရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးဖို့နဲ့တာဝန်ရှိသူတွေတာဝန်ခံနိုင်ဖို့ကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။နောက်တစ်ခါဒီပြန်လဲထူထောင်ရေးပြန်လဲနေရာချထားရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးရေးကိစ္စတွေနဲ့ပတ်သက်လို့လည်းမေးမြန်းဆွေးနွေးဖြစ်ခဲ့ကြသလိုဆွေးနွေးပွဲမှာပါဝင်သူအလုံးကရခိုင်ပြည်နယ်တည်ငြိမ်ရေးအတွက်ကူညီဖို့စိတ်အားထက်သန်ကြတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လွယ်လွယ်ကူကူဖြေရှင်းလို့မရနိုင်ဘူးဆိုတာကိုလည်းဒေါက်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာထပ်ပြီးတော့ပြောကြားခဲ့ပါတယ်
။ Nothing can be done overnight.But we believe that we will be able to make steady progress, particularly.
ဘာကောမညာရင်းချင်းပြေလေအောင်ဖြည့်ရှင်းလို့မရနိုင်ပါဘူး။ကျမတို့အနေနဲ့ပုံမှန်အခြေအနေတိုးတက်အောင်လှုပ်သွားနိုင်မယ်လို့ယုံကြည်ပါတယ်။ရခိုင်ပြည်နယ်ကခက်ခဲတဲ့ပြဿနာတွေကိုဖြည့်ရှင်းနိုင်ရဲ့အတွက်မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်အလုံးကပါဝင်ကူညီနေတာကြောင့်အခြေအနေတွေမှန်မှန်တိုးတက်အောင်လှုပ်သွားနိုင်မယ်လို့ယုံကြည်တဲ့အကြောင်းဒေါက်ဆန်းစွကြည်ပြောသွားတာပါ။ငြိမ်းချမ်းရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်အာရှနဲ့ဥရောပကြားဆက်ဆံရေးခိုင်မာစေဖို့ဆိုတဲ့ဆောင်ပုံးနဲ့နေပြည်တော်မှာနှစ်ရက်ကျင်းပခဲ့တဲ့73ချိန်မြောက်အာရှဥရောပနိုင်ငံခြားရေးဝန်ကြီးများအစ်စ်ဆွေးနွေးပွဲမှာဆွေးနွေးပွဲလာကြသူတွေဘက်ကရခိုင်ပြည်နယ်မြောက်ပိုင်းအရေးကိုပို့ပြီးတော့အာရုံစိုက်ခဲ့ကြတာတွေ့ရပါတယ်ရှင်
။မဆုမြမွန်တင်ပြပို့ခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာစနစ်တကျဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံခံရမှုတွေရှိခဲ့ကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာသစ်ကဆွဆွဲလိုက်ပါတယ်။ဖိနှိပ်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာအသိုင်းအဝိုင်းကပြစ်ဒဏ်ခတ်အရေးယူဖို့လဲတိုက်တွန်းလိုက်ပါတယ်။အပြည့်အစုံကိုတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံဖိနှိပ်မှုတွေဟာတချိန်ကတောင်အာဖရိကနိုင်ငံမှာအပါတိုက်လို့ခေါ်တဲ့အသားအယောင်ခွဲခြားအုပ်ချုပ်မှုစနစ်ပုံစံမျိုးအထိဖြစ်နေတဲ့အကြောင်း Amnesty International အဖွဲ့ရဲ့အစီရင်ခံစာသစ်ကဆွဆွဲထားတာပါအမှုအကမရှိတဲ့လောင်အိမ်ထဲမှာရောက်နေတဲ့ဖိနှိပ်ခံတွေဖြစ် Cage to Without a Roof လို့နာမည်ပေးထားတဲ့အစီရင်ခံစာမှာတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာခွဲခြားဆက်ဆံဖိနှိပ်ခံခဲ့ရကြောင်းဖော်ပြထားတာပါအစီရင်ခံစာအတွက်နှစ်ကြာလေးလာတွေ့ရှိချက်တွေနဲ့ပတ်သက်လို့ AN ရဲ့သုတေသီအဖွဲ့ညွန်ကြားရေးမှူး Amnesty ကတော့အခုလိုပြောပါတယ
် While the violations date back decades particularly over the last 5 years Rakhine State has turned into an open air prison
လူငယ်ရဲ့ဆယ်စုနှစ်တွေအတိအကျပြောရရင်တော့လူငယ်ရဲ့၅နှစ်လောက်ကအကြမ်းဖက်မှုတွေကိုပြန်ကြည့်မယ်ဆိုရင်ရခိုင်ပြည်နယ်ဆိုတာဟာမွတ်စလင်တွေအထူးသဖြင့်ရိုဟင်ဂျာတွေအတွက်အမိုးကာမရှိတဲ့အချင်းထောင်ကြီးအဖြစ်အသွင်ပြောင်းသွားပါတယ်မြန်မာဆွေရကချမှတ်ခဲ့တဲ့စနစ်ဟာရိုဟင်ဂျာတွေရဲ့လူနေမှုဘဝတွေအထက်မျောလင့်ချက်အမဲ့ဆုံးလူကုန်တိုက်ခအမဲ့ဆုံးဖြစ်နိုင်သမျှဖြစ်အောင်လှုပ်ထားတဲ့စနစ်သာဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်30လောက်ကိုဩဂုတ်လ25ရက်နေ့ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းရာကတကြော့ပြန်ပေါ်ပေါက်ခဲ့တဲ့ပဋိပက္ခတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုခမန်းကျေတုတ်ကတဲ့6သိန်းကျော်လောက်ထွက်ပြေးတဲ့အထိဖြစ်ခဲ့ရာကနိုင်ငံတကာအတိုင်းအဝိုင်းနဲ့လူအခွင့်အရေးအဖွဲ့တွေကဆက်တိုက်ဆိုသလိုဝေဖန်မှုတွေထွက်ပေါ်နေတာလည်းဖြစ်ပါတယ်AI အဖွဲ့ရဲ့မြန်မာအရေးသူတည်သည် Laura Hitch ကလည်းအစီအစဉ်ပြုစုရာမှာတွေ့ရှိချက်တွေကိုအခုလိုပြောပါတယ
် This is not just the experience of one family in Northern Rakhine State Central
ဒီဟာရခိုင်ပြည်နယ်မြောက်ပိုင်းရခိုင်ပြည်နယ်အလဲပိုင်းကမိသားစုတစုရဲ့အတွေ့အကြုံကိုပြောနေရမှာမဟုတ်ပါဘူးရခိုင်ပြည်နယ်တပြည်လုံးအတွက်ပြောနေတာပါနောက်ပြီးရွာတရွာတဲ့ရဲ့ဒါမှမဟုတ်ဒုက္ခသည်စခန်းမှာခိုးလုံနေတဲ့လူတွေရဲ့အတွေ့အကြုံကိုသာပြောနေရလည်းမဟုတ်ပါဘူးရိုဟင်ဂျာဖြစ်တဲ့ဆိုတဲ့အချက်တစ်ချက်ထဲနဲ့ရင်ဆိုင်ခံစားနေရတဲ့လူတွေအားလုံးအတွက်ခြုံငုံတင်ပြထားတာဖြစ်ပါတယ်
။ AI အဖွဲ့ရဲ့အစီရင်ခံစာကိုဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ထုတ်ပြန်လိုက်တာပါ။နေရာစွန့်ခွာထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေကိုပြန်လည်ခံရင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ဆွေးနွေးကြပေမဲ့နေရာပြန်လာမဲ့ရိုဟင်ဂျာတွေရဲ့ကံကြမ္မာကိုလည်းမေးခွန်းထုတ်ထားပါတယ်။ကမ္ဘာအကောင်ဆောင်တွေကလည်းဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေကိုမြန်မာဘက်ကပြန်လည်ခံဖို့တောင်းဆိုကြပါတယ်။
Foremost, we're appealing, of course, to the Myanmar authorities to ensure that they urgently adopt a plan.
မြန်မာဆွေရကလက်ရှိကျင့်သုံးနေတဲ့အခြေစနစ်ကြီးကိုဖျက်သိမ်းပြီးတော့လက်တွေ့ကျတဲ့စနစ်တစ်ခုနဲ့အမြန်ဆုံးအစားထိုးဖို့မြန်မာတာဝန်ရှိသူတွေကိုကျွန်တော်တို့တောင်းဆိုပါတယ်။လူမျိုးနဲ့ကိုးကွယ်တဲ့ဘာသာကိုအခြေခံပြီးခွဲခြားထားတဲ့ဥပဒေစီမင်းစည်းကမ်းတွေအားလုံးကိုပြန်လည်ဆန်းစစ်ဖို့လဲလိုပါတယ်။ဒီဥပဒေပြဋ္ဌာန်းချက်အားလုံးဟာနိုင်ငံတကာလူ့ခွင့်ရေးဆိုင်ရာဥပဒေနဲ့ကန့်ညီဖို့လဲလိုအပ်ပါတယ်။
မြန်မာအစိုးရကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဗီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအကောင့်အထည်ဖော်ဆောင်ရွက်မှာဖြစ်ကြောင်းကတိပြုပြောဆိုထားသလိုအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးညှိနှိုင်းဆောင်ရွက်ဖို့ကတိပြုထားပါရရှင်
နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်အခုတော့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းအတွက်စီရီလက်ချင်းမှုပဲကိုတလဲကြည့်ကြရအောင်ပါရှင်မြန်မာနဲ့အိန္ဒိယစစ်တပ်တို့ကြားကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေအတွက်ပထမဦးဆုံးအကြိမ်ဖြစ်စီရီလက်ချင်းမှုတွေကိုဒီသတင်းပတ်သက်အိန္ဒိယနိုင်ငံမှာစတင်လိုက်ပါတယ်ရခိုင်ပြည်နယ်ကဗဟိပခတွေကြောင့်နိုင်ငံတကာကဖိအားတွေနဲ့အတူစစ်ဘက်ဆန်ရအဆက်အဆန်တွေလျော့ချဖို့အနောက်နိုင်ငံတွေကပြင်ဆင်နေကြမှာပဲမြန်မာစစ်တပ်နဲ့အိန္ဒိယစစ်တပ်တို့ကြားဆက်ဆံရေးတွေတိုးမြင့်နေကြတာပါအိန္ဒိချင်းနိုင်ငံကြားစစ်ဘက်ဆိုင်ရာဆက်ဆံရေးနဲ့ပထဝီနိုင်ငံရေးအခြေအနေပေါ်အကဲခတ်တွေရဲ့အမြင်တွေကိုတော့မဆုမွန်ကတင်ပြပေးထားပါတယ်ရှင်
။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမဂလယာပြည်နယ်အမရုံမှာတနင်္လာနေ့ကစတင်ကျင်းပခဲ့တဲ့သတင်းတပတ်ကြာပူရဲစီရေးလက်ကျင့်မှုကိုတော့ UNPKO လို့ခေါ်တဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းလုပ်ငန်းစဉ်ဒီမှာမြန်မာစစ်တပ်ပါဝင်နိုင်ရေးအဓိကရည်ရွယ်လက်ကျင့်နေကြတာပါ။ကုလသမဂ္ဂငြိမ်းချမ်းရေးထိန်းတပ်ဖွဲ့တွေလိုက်နာရမယ့်နည်းဗျူဟာတွေကျွမ်းကျင်မှုတွေနဲ့ရင်းနှီးမှုရအောင်လက်ကျင့်ပေးတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကအကြက်တဲတွေကြောင့်နိုင်ငံတကာကဖိအားတွေအနောက်နိုင်ငံတွေကစစ်ဘက်ဆိုင်ရာအဆက်အဆံလျှော့ချဖို့ပြင်ဆင်နေတာတွေရှိနေချိန်မှာအိန္ဒိယကစစ်ဘက်ဆိုင်ရာဆက်ဆံမှုတိုးမြင့်နေတဲ့အပေါ်အိန္ဒိယနိုင်ငံမှာအခြေစိုက်ခဲ့ဖို့သူသတင်းစာဆရာဦးစိန်ဝင်းကတော့ပထဝီဝင်နိုင်ငံရေးအရာအိန္ဒိယနိုင်ငံကအဓိကမူတည်စဉ်းစားတယ်လို့မြင်ပါတယ
်။အိန္ဒိယကစဉ်းစားတဲ့ပုံပေါ့နော်။ဒီမြန်မာစစ်တပ်ဒီစီးရေးကူညီပေးတာတွေသင်တန်းပေးတာတွေကအကုန်လုံးခြုံပြီးလိုက်လို့ရှိရင်တော့သူကတော့ပထဝီနိုင်ငံရေးပေါ့။အဲ့ဒါကိုအဓိကထားစဉ်းစားတယ်။အိန္ဒိယမှာသူရဲ့အဓိက concern ဖြစ်တဲ့နိုင်ငံရှိတယ်ပါကစ္စတန်ရဲ့တရုတ်ရဲ့ပေါ့နော်။မြန်မာပြည်ကတရုတ်ရဲ့ဩဇာလွန်ခဲ့ဘူးတဲ့နိုင်ငံဖြစ်ခဲ့တော့အဲ့တော့မြန်မာပြည်ကို democracy လမ်းကြောင်းပေါ်ကနေပြီးတော့ချော်ကြသွားမှာပြန်ဆက်သွားမှာတွေကိုအိန္ဒိယအနေနဲ့စိုးရိမ်တယ်ဒီမြန်မာစစ်တပ်ရဲ့အခမ်းကဏ္ဍကိုသူကအမြဲတမ်းမှတ်သူစဉ်းစားတယ်ဒီဒီမိုကရေစီကိုဒီအစဉ်ကူးကြောင်းကြီးကိုသွားတဲ့နေရာမှာသမ္မတရဲ့အခမ်းကဏ္ဍကိုကမပိုင်မပြီးဘူးဆိုတဲ့ဟာကိုသူကလက်ခံလာတဲ့အတွက်ဒီသမ္မတကဒီမိုကရက်တစ်ပရော်ဖက်ရှင်နယ်သမ္မတဖြစ်လာအောင်ပရော်ဖက်ရှင်နယ်အာမီဖြစ်လာအောင်သူ့အနေနဲ့ဘာလုပ်ပေးနိုင်မလဲလို့စူးစမ်းကြတာပဲ
ကီလိုမီတာ 1600 ကျော်ထိစပ်နေတဲ့မြန်မာနဲ့အိန္ဒိယနှစ်နိုင်ငံနယ်စပ်ဒေသမှာအိန္ဒိယအစိုးရကိုလက်နက်ကိုင်ပုံကံမှုတွေဒေတာရင်းကအစ္စလမ်အစိုးရဝါဒီတွေရဲ့လှုပ်ရှားမှုတွေအပေါ်စိုးရိမ်မှုတွေကလည်းအိန္ဒိယအနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရမှာအဓိကထည့်သွင်းစဉ်းစားလေးရှိတယ်လို့အကဲခတ်တွေကယူဆကြပါတယ်။ဒါကြောင့်လည်းရခိုင်ပြည်နယ်အရေးကြောင့်မြန်မာစစ်တပ်အပေါ်ဖိအားပေးမှုတွေနဲ့အတူဆက်ဆံရေးတွေလျှော့ချဖို့ပြင်ဆင်နေတဲ့အနောက်နိုင်ငံတွေရဲ့ချဉ်းကပ်မှုနဲ့ကွဲလဲနေရတာလို့မြန်မာရေးအကဲခတ်ဥမမောင်ဆိုကသုံးသပ်ပါတယ
်။နောက်နိုင်ငံတွေရဲ့ချဉ်းကပ်မှုနဲ့ဒီအိန္ဒိယနိုင်ငံရဲ့အခုနဒေတာရင်းချဉ်းကပ်မှုကတော့တူမှာမဟုတ်ဘူးဗျ။နောက်နိုင်ငံတွေဖို့ကတော့ပြန်လည်ပြောရင်တော့အချိုးစည်းဝါးပေါ်မှာမရှိပါဘူး။နော်။စာတေးုပ်ကိုပိတ်ဆို့ဖို့လို့ဆိုတာလောက်တဲ့မဟာဗျူဟာရအလွယ်တို့ကျန်တဲ့အချိုးစည်းဝါးမရှိဘူး။အိန္ဒိယဖို့ဆိုပြောရင်နှစ်ခုပေါ့။ဒီနာဂတဘုံနဲ့ပတ်သက်တာ၊ကတဲဘုံနဲ့ပတ်သက်တာ။ဒါကိုဖြည့်ရှင်းဖို့လို့အချိုးစည်းဝါးရှိတယ်။အဲ့တော့သူ့တိုင်းပြည်အချိုးစည်းဝါးဘက်ကလည်းရက်ခံကြည့်ပုံရပါတယ်။ကျွန်တော်တို့ဗမာပြည်ဖို့ပြောရင်တော့တေးုပ်နဲ့အိန္ဒိယကြားမှာရှိတဲ့အတွက်ကြောင့်လို့ဒေသတွင်းအပြိုင်မှုတစ်ခုလို့ရှိပါတယ်။အဲဒါပေမဲ့အကြမ်းဖက်မှုအခြေအနေပတ်သက်လာရင်တော့မွတ်စလင်အစိုးရအုပ်စုတွေရဲ့အကြံဖွဲ့အဖွဲ့နဲ့ပတ်သက်လာရင်တော့အိန္ဒိယကကျွန်တော်တို့နဲ့ပုံနီနီကကရှိနေတယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကနောက်တန်းနေပြီးတော့ရခိုင်နယ်စပ်မှာရှိတဲ့ဗင်္ဂလီပြဿနာကိုကြည့်ရင်လူခွင့်ရေးနိုင်ငံသားဖြစ်မှုဒီပိုင်းကပဲသက်သက်ကြည့်တာပေါ့။ဒီအိန္ဒိယတို့ဘာလို့ကြတော့ဒီပိုင်းနေမကြည့်ဘူး။ကွာသူကအစိုးရအကြံဖွဲ့အုပ်စုတွေအန္တရာယ်ရှိတယ်ဆိုတဲ့ဘက်ကသူကအများနဲ့ထွက်တယ်။ဘာလို့ဆိုတော့သူကအများနဲ့နီးနီးဆက်ဆက်လက်ရှိရထောင်လန်းလို့လည်းရတယ်။အဲဒီအကြံဖွဲ့ဆက်နွယ်မှုကသူဒီထဲမှာလည်းရှိပါကစ္စတန်မှာလည်းရှိတယ်။ဒါကိုသူကအများနဲ့အန်ဝန်ဆိုင်ပြီးထားတယ်။အဲ့တော့အဲ့ဒါနောက်ဆုံးရဲ့ကြည့်ပုံမျိုးနဲ့တော့သူတို့တူမှာမဟုတ်ဘူး။
မြန်မာစစ်တပ်အရာရှိ15ဦးနဲ့အိန္ဒိယစစ်တပ်ကအရာရှိ16ဦးတို့ပါဝင်ပြီးစနေနေ့အထိ6ရက်ကြာပြုလုပ်သွားမယ့်ပူးတွဲစစ်ရေးလေ့ကျင့်မှုကိုတော့တနင်္လာနေ့မှာပဲအိန္ဒိယနိုင်ငံမဂါလီယာပြည်နယ်ရဲ့ရှင်လောင်းမြို့တော်နဲ့15မိုင်กว่าမှာရှိတဲ့အမရုံမှာတရားဝင်ဖွင့်လှစ်ပေးခဲ့တဲ့အိန္ဒိယစစ်တပ်ကဗိုလ်ချုပ် PS ဘာကတော့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းတပ်ဖွဲ့လုပ်ငန်းစဉ်တွေမှာအတွေ့အကြုံများတဲ့အိန္ဒိယစစ်တပ်နဲ့ပူးတွဲလေ့ကျင့်မှုတွေဟာအကျိုးဖြစ်ထွန်းလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါမြန်မာစစ်တပ်ကိုလေအဖွဲ့ကိုဥဆောင်သူဗိုလ်မှူးကြီးအောင်ကျော်ထွန်းကလည်းပထမဆုံးကြိမ်ပူးတွဲစစ်ရေးလက်ချက်မှုကနေမြန်မာနိုင်ငံအနေနဲ့အကျိုးခံစားရလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာပါ VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။
VOA မြန်မာ ာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင
်။မေဂန်ပြည်တော်စုမှဂျေဇူတော်နေအားလိုက်ရဖြစ်တဲ့အတွက်ဒီသတင်းဘက်မှာလွှတ်တော်ကိုရွှေဆိုင်ထားပါတယ်လွှတ်တော်အမတ်ဒီဝါရှင်တန်မြို့တော်မှာမရှိပေမဲ့လည်းဒီရက်ပိုင်းနိုင်ငံရေးအသိုင်းအဝိုင်းမှာထွက်လာတဲ့နိုင်ငံပိုင်ဆိုင်ရာမဖွဲ့မရလုပ်တဲ့ဆိုတဲ့စွပ်စွဲချက်တွေအကြောင်းကိုတော့ပြောဆိုဆွေးနွေးနေကြပါတယ်ဒီမိုကရက်ထဲလွှတ်တော်အမတ်တယောက်နဲ့ရီပဘလစ်ကန်ထဲလွှတ်တော်အမတ်အဖြစ်ရှင်ပြိုင်မဲ့သူနေရာစလုံးကမြေသီးတွေပေါ်နိုင်ငံပိုင်ဆိုင်ရာနှောင့်ယှက်ခဲ့တယ်ဆိုပြီးစွပ်စွဲခံထားရတာပါဩဇာအာဏာရှိတဲ့မြို့သားတွေပေါ်ဒီလိုစွပ်စွဲချက်တွေကဟောလိဝုဒ်ရုပ်ရှင်လောကကနေဝါရှင်တန်နိုင်ငံရေးအသိုင်းအဝိုင်းထိမီကိုကျွတ်လျှောက်ရောက်လာခဲ့တာဖြစ်ပါလေအမျိုးသမီးဒါဇင်ဝက်ကျော်ကသူတို့တွေဆယ်ကျော်တဲ့အသက်20လောက်လွန်ခဲ့တဲ့ဆယ်စုနှစ်တွေကအဲဘာမှပြင်းတဲ့ထက်လွတ်တော်အမတ်လောင်းရော်ယ်မိုးရဲ့လိမ်မဲဆိုင်ရာနောက်ရှိတဲ့မဖွဲ့မရလုပ်တာတွေကိုခံခဲ့ရတယ်ဆိုပြီးဆွဆွဲထားတာပါထက်လွတ်တော်အမတ်အဲဖရန်ကန်ဆိုရင်လေသူထက်လွတ်တော်အမတ်မဖြစ်ခင်ကအမျိုးသမီးတယောက်ကိုအတင်းနှိုင်းခိုင်းခဲ့တယ်အဲ့ဒီတဲ့အချိန်မှာကုခန္ဓာကိုကင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကြောင့်သူနိုင်ငံရေးနာဂတ်နဲ့ပတ်သက်ပြီးမိကွန်းထုတ်ရတဲ့အခြေအနေကိုရောက်နေပါလေ။ဆွဆွဲတဲ့မြို့သီးတယောက်ဖြစ်တဲ့ Leonardo Twiden ကခုလိုပြောပါလေ
။ Nothing like that is ever funny. I mean is it funny if he does that to your sister? ဒါပြောစီပြည့်စီရလုံးဝမဟုတ်ပါဘူး။ဒ
ီညီမသူ့သမီးသူ့မိန်းမကိုဒါမျိုးလုပ်ရင်ရည်စရာလားလို့မေးချင်ပါတယ်ရှင်
။ဆွဆွဲခံရသူတယောက်ရဲ့တုံ့ပြန်မှုတွေကတော့ကွဲလဲပါလေ။ Raimo ကတော့ဆွဆွဲသမျှလုံးဝမဟုတ်ဘူးဆိုပြီးညင်ပယ်သေးတာပါ။
I can tell you without hesitation.
ကျွန်တော်မဆိုင်မတော့ဖြစ်ပါသေးဘူး။ဒါလုံးဝမဟုတ်ပါဘူးလို့သူကပြောသွားတာပါ။အထက်လွတ်တော်မှဖရန်ကန်ကတော့ဒီလိုမဟုတ်ပါဘူးသူ့လိုရတဲ့ပတ်သက်လို့ဒါဝင်ယူတဲ့ဂျင်ညာချက်ရှေးဤထုတ်ပြီးခွင့်လွှတ်ဖို့ကျွေးဝဲစီကန်ထိန်သိမ်းကော်မတီကသူ့ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ပါတယ်ဖရန်ကန်ရဲ့လွတ်ဖို့ကိန်းဘက်တွေဒီမိုကရက်နဲ့ရီပဘလစ်ကန်တွေအားလုံးဒီကိစ္စကိုပုံမှန်လေးလေးဝေဖန်နေပြီးအဲ့ဒီအထက်မှာဆူဇန်ကောလင်းစ်တို့လိုထက်လွတ်တော်အမတ်တွေလည်းပါဝင်ပါတယ်ဆူဇန်ကောလင်းစ်က ABC ရုပ်သံကိုခုလိုပြောပါလေ
I did find the allegations
against him. ဆွေချက်တွေကယုံကြည်စိတ်ချရတယ်။စိတ်ပြတ်ဖို့ကောင်းတယ်လို့ကျမမြင်တယ်။အမျိုးသမီးတွေကိုနှိမ်ချစော်ကားတဲ့လုပ်ရမှုစိတ်မကောင်းစရာပါ
။ Roy Moore ကတော့ထက်လွတ်တော်အမတ်ဖြစ်ဆက်မပြိုင်မှုတောင်းဆိုချက်တွေကိုမသိကြိုးကြုံပြုနေပါလေ။ထက်လွတ်တော်အမတ် Mitch McConnell ကတော့ခုလိုပြောပါလေ
။ Roy Moore should step aside. The women who come forward are entirely
Raimo အနေနဲ့ဆက်ပြီးမပြိုင်တင်တော့ပါဘူး။ဆွဆွဲတဲ့အမျိုးသမီးတွေဟာယုံကြည်စိတ်ချလောက်တဲ့အမျိုးသမီးတွေပါ။သူဟာအထက်လွတ်တော်မှမဖြစ်သင့်ပါဘူ
းအမျိုးသမီးတွေပေါ်လိမ်မဲဆရာမဖွဲ့မရလုံနိုင်စွမ်းကိုပြီးခဲ့တဲ့နှစ်တည်းကကြောဝါပြောခဲ့ဘူးတဲ့သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်လည်းဖရန်ကန်ရဲ့မှားယွင်းတဲ့လုပ်ရအကြောင်း Twitter ကနေရေးသားခဲ့ပါတယ်ရိုင်မိုးပြိုင်မိုးတိမတိမတ်ချက်ပေးဖို့တော့သူကညှင်းဆိုပါတယ်အိမ်ပြည်တော်ဥပဒေရေးရညွှန်ကြားရေးမှူးမတ်ရှော့ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် I think he thinks that at this point it is best for the people of Alabama to
see him အလဘာမာပြည်သူတွေကပဲသူတို့ပြည်နယ်အတွက်ဆုံးဖြတ်တာအကောင်းဆုံးပဲလို့တွေးပုံရပါတယ်
။လေပန်းဆိုင်ရာမဖွဲ့မရလုပ်တဲ့သတင်းတွေကနိုင်ငံကြီးလောကမှာအရင်တုန်းကလည်းထွက်ခဲ့ဘူးပါလေ။သမ္မတဟောင်းဘီကလင်တန်ဆိုရင်လွန်ခဲ့တဲ့နှစ်20လောက်ကသမ္မတရာလူကနေထွက်ပေးရမလို့တောင်းဖြစ်ခဲ့ပါလေ။စောစောပိုင်းနှစ်တွေကလည်းတရားရုံးချုပ်တရားသူကြီးအဖြစ်ကလရန့်သောမတ်စ်ကိုခန့်ထားဖို့ရာထာရမှာလေပန်းဆိုင်ရာမတော်မတရားလုပ်မှုတွေဆိုတဲ့ဆွဆွဲချက်တွေကြောင့်ပြည့်ရမလို့ဖြစ်ခဲ့ဘူးပါလေ။ဗာဂျီးနီးယားပြည်နယ်ရီပဘလစ်ကန်အောက်လွှတ်တော်အမတ် Barbara Comstock ကခုလိုပြောပါလေ
Sexual harassment and sexual violence by powerful men
ဩဇာအာဏာရှိရဲ့ယောက်ျားတွေရဲ့လိင်မိုင်းဆိုင်ရာမဖွဲ့မရလုပ်တဲ့အကြမ်းဖက်တဲ့လုပ်ရည်တွေတခါမှဒီလောက်ခိုးလေးတကြောကြောမဖြစ်ခဲ့ပါဘူးလူတွေကနာမည်တွေထုတ်ပြီးတော့ပြောလာကြတယ်ကျူးလွန်တဲ့သူဘယ်သူဘဝကြောင့်ဆိုပြီးငြိမ်နေခဲ့ရတဲ့ယဉ်ကျေးမှုကိုပြောင်းလဲဖို့လိုနေပြီဆိုတာလက်ခံပြီးတော့အမှန်တရားအတွက်ထုတ်ဖော်ရမယ်ဆိုတာအတိအမှတ်ပြုလာကြတာပါအ
လုပ်တော်ကဘောရယ်ကတော့လွတ်တော်အမတ်တွေနဲ့သူတို့ရဲ့ဝန်ထမ်းတွေကိုနိုင်ငံဆိုင်ရာမဖွဲ့မရာလုပ်တာတွေကိုစန့်ကျင်တဲ့ပညာပေးတင်တန်းတွေမဖြစ်မနေတည်ရမယ်ဆိုပြီးညွှန်ကြားထားပါတယ်တချို့ထက်လွတ်တော်အမတ်တွေကတော့တကယ်လို့ရှေးလာအယ်ဘာဘာပြည်နယ်အထူးရွေးကောက်ပွဲမှာရိုင်မိုးအနိုင်ရခဲ့ရင်လေလွတ်တော်ကနေထုတ်ပြပြရမယ်လို့ပြောဆိုနေကြပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ပါတော့မယ်စီစဉ်တင်ဆက်သူကိုသားညုံနဲ့ထုတ်လုပ်သူမတ်ဆူမှုတို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးစီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရခိုင်အနာဂတ်အတွက်ဘာရီချီနီဘလူးပြင်ဆင်ထားမလဲဆိုတာပါရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့နေရာချထားရေးကိစ္စတွေကိုမကြခင်မှာဆောင်ရွက်မယ်ဆိုပြီးတော့အစိုးရအာဏာပိုင်တွေကပြောထားပါတယ်ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့နောက်နောက်မှာအလားတူမျိုးအကြမ်းဖက်မှုတွေပြစ်ပခတွေထပ်မံမဖြစ်ပွားရအောင်နောက်ပြီးတော့ဒေသခံအားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံခြုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ရမှာဖြစ်ပါတယ်ပြစ်ပခတွေထပ်မံပြစ်ဖို့နဲ့ဒေသခံအားလုံးရဲ့ဘဝနောင်ရေးပါဤချမ်းစီဖို့အတွက်ဘာတွေပြင်ဆင်ဆောင်ရွက်ထားဖို့ရှိပါလဲအစင်းသက်ကောဖြစ်နေပြီလားဒီအကြောင်းကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်ပထမဆုံးတူကတော့သတင်းမီဒီယာသမားကူဦးစစ်သူအောင်မြင့်ဖြစ်ပါတယ်နောက်တူကတော့ဒီရခိုင်လူမျိုးနွယ်စုအစည်းအရုံးကကူစောစောထွန်းဖြစ်ပါတယ်နောက်တူကတော့ကမန်မျိုးသားဖွံ့ဖြိုးရေးပါတီရပါဦးတင်ငွေဖြစ်ပါတယ်သုံးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကူစစ်သူအောင်မြင့်ကိုမေးချင်ပါတယ်ခင်ဗျာဦးစစ်သူအောင်မြင့်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ကျွန်တော်ခုနပြောသွားသလိုပါပဲရခိုင်မြောက်ပိုင်းကမာဒီမွတ်စလင်ဒုက္ခသည်တွေပြန်လည်နေရချထားရေးကိုအခုအစိုးရဘက်ကစပြီးတော့ညှိနှိုင်းဆောင်ရွက်နေပြီပေါ့နော်ပထမဆုံးစစ်ကတော့စီစီရေးလောက်ရမှာပါအဲ့တော့အခုလုံးမဲ့အစီအစဉ်တွေကမြန်မာဘက်မှာကောဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလို့ပြောနိုင်လဲခင်ဗျအစိုးရတော့ညှိနေတာပေါ့နော
်အဓိကကတော့ဟိုကျွန်တော်ဒီမှာကျွန်တော်လေ့လာရတော့ပေါ့နော်ကိန်းကနန်းနေရှင်းပြရတယ်ဒီမှာဒီနေ့ရောက်နေသွားတယ်ဘယ်ကြီးရွာမှာဘယ်နှယောက်ရှိတယ်ပါညာဒါတွေကပြဿနာမရှိဘူးအကုန်လုံးစဉ်းစားရရှိတယ်ဆိုတော့ဟိုလက်ခံမယ်ဆိုရင်ဒီဘက်ကနေပြီးတော့မှဟိုသဘောယူနဲ့အကုန်လုံးရှိတယ်ဆိုရင်ဘယ်သူတွေအပြင်မှာနေသွားတယ်ပါညာဒါတွေကသိအခက်အခဲမရှိဘူးဒါပေမဲ့ကျွန်တော်ပြောချင်တာတစ်ခုကတော့ဒီလိုအလားတူဖြစ်စဉ်မျိုးတွေက2016ခုနှစ်အောက်တိုဘာလမှာစပြီးတော့ဖြစ်ခဲ့တယ်အဲ့ဒီချိန်ကလေးကအခုလိုပဲဟိုထွက်ပြေးလာရှိတယ်အခုတော့အရင်တည်းမများဘူးပေါ့နော်အဲ့ဒီကလေးကလုတ်ပြေးကင်ပြင်းတဲ့ဟာတွေအများကြီးရှိတယ်အဲ့တော့လုတ်တဲ့ကိုင်းတဲ့ဟာတွေကိုမလုတ်ခဲ့လို့ဒါဒုတိယတစ်ကြိမ်နဲ့ပို့ပြီးတော့မှကြီးကျယ်တဲ့ဒီတိုက်ခိုက်မှုတွေဖြစ်တယ်ပြန်ပြီးတော့နှိမ်နှင်းမှုတွေဖြစ်တယ်အခုလိုတကဘာလုံးကဝိုင်းပြီးတော့အာရုံဆိုင်ရတဲ့အနေအထားကြီးရောက်သွားတယ်ဆိုတော့အဲ့ဒါကြီးဟိုလုတ်ရမလို့လည်းဟိုတူပါတယ်ကိုသားနေတဲ့မျိုးကိုပြောရရင်တော့ဟိုလက်ခံတဲ့ရိုးရိုးလက်ခံတဲ့ဆရာလောက်ကတော့မခက်ပါဘူးဒီဘက်မှာဓာတ်ပုံတွေပါတယ်ကွာအကုန်လုံးရိုက်ထားတဲ့အဲ့ဒီစင်းစရာတွေကိုရှိပါတယ
်
အဲ့ဒီစင်းစရာတွေမှာပါတဲ့လူတွေကိုဟိုလက်ခံမယ်ဆိုရင်အကုန်လုံးပြည်ကြီးဖြစ်ပါ
တယ်ဟုတ်ကဲ့တဆက်တည်းခုနကကိုစီသူအောင်မြင့်ပြောသွားတဲ့အထက်မှာပြင်ဆင်ဆောင်ရွက်တင်နေဆိုရဲ့အချက်လည်းပေါ့နောက်ထပ်လူမျိုးအလားတူအကြမ်းဖက်မှုတွေထပ်မဖြစ်လောက်အောင်ဆိုလို့ရှိရင်ဘာတွေလုပ်ဖို့လိုပါလဲခင်ဗျအ
ဲ့ဒီဥစ္စာကအကုန်လုံးပဲအကြမ်းဖက်မှုဟိုဖြစ်လာတဲ့အကြောင်းရင်းတွေရောဘာတွေရောအဓိကကကျွန်တော်တို့ဒီမှာဒါဘာလို့ဖြစ်ရလဲဒီအဆင့်ကိုဘယ်လိုလုပ်ရောက်သွားရလဲကဘာကြီးကအာရုံဆိုင်ရောဘယ်လိုဖြစ်သွားရသလဲဆိုတဲ့ဥစ္စာကိုပြန်ပြီးတော့သုံးသပ်ကြည့်လိုက်ရင်အဲ့ဒီမှာအချက်ကဟိုကျွန်တော်အများကြီးမပြောတော့ဘူးတစ်ချက်ပဲတွေ့ရတယ်အဲ့ဒါဘာလဲဆိုတော့အဲ့ဒီဒေတာနဲ့ပတ်သက်ပြီးတော့မှရှေ့ပိုင်းမှာအကုန်လုံးကင်တွယ်ခဲ့ရတာကဟိုစစ်အာဏာရှင်အစိုးရတွေကင်တွယ်ခဲ့ရတယ်အဲတပ်မတော်ကင်တွယ်ခဲ့တယ်လူလည်းပြောလို့ရတယ်ဗောနော်ဒါပေမဲ့တပ်မတော်ကတော့မဟုတ်ပါဘူးအဲဒီစစ်ကောင်းဆောင်တွေကင်တွယ်ခဲ့ရတယ်အဲပြီးတော့မှနောက်ဒီဘက်ပိုင်းမှာရောက်လာတဲ့အခါကျတော့လည်းနေမျိုးကိုကြည့်လိုက်ရင်လုံခြုံရေးနဲ့အဲခုနကတော့အုတ်ချုပ်ရေးအာဏာပိုင်တွေကပဲကင်တွယ်ရတယ်အဲသူတို့ရဲ့စိတ်ထဲမှာအဒီလူတွေပေါ့နော်ဒီမွတ်စလင်တွေအဲဒီမှာရာဂန်လို့အများစုရှိတဲ့မွတ်စလင်တွေကအတွင်းနိုင်ငံသားတွေမဟုတ်ဘူးခိုးဝင်လာတဲ့လူတွေဖြစ်တယ်အချိန်ကတည်းကဒီလိုပဲတရားမဝင်လာတာဖြစ်တယ်အဲ့တော့သူတို့ကဒီမှာမရှိသင့်ဘူးဘာညာဆိုပြီးတော့မှဒီတွဲခေါ်မှုကနေပြီးတော့မှကင်တွယ်ဆက်ဆံပုံတွေအကုန်လုံးကအမားကြီးနဲ့အကုန်လုံးပေါ်ပေါက်လာတယ်အဲ့လိုမဟုတ်ဘဲနဲ့ဒါကကိုလိုနီအမွေဆိုးဆိုတာဟုတ်ပြီဒါပေမဲ့ဒုခစ်မှာဘယ်လိုမျိုးဓာတ်တွေကိုကောင်းမွန်လုပ်မလဲဘယ်လိုမျိုးနည်းနဲ့လုပ်မလဲဆိုတော့အဲ့ဒီအတွဲခေါ်ခံယူချက်တွေလုံးဝပြောင်းပြီးတော့မှ ကျွန်တော်တို့ကပြောတဲ့လူမျိုးရေးဆိုင်ရာကိစ္စတွေရေရှည်သင့်ကြားရေးဆိုင်ရာကိစ္စတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စတွေဆိုတဲ့ဥစ္စာအကုန်လုံးလုပ်လို့ရမှာပါအရေးကြီးဆုံးကတော့အဲ့ဒီခံယူထားတဲ့ခံယူချက်ကိုဟိုတက်မတော်ကနောက်ပြီးတော့မှအဲ့ဒီမှာရှိတဲ့ရခိုင်တိုင်းတွေအဲ့ဒါပြောင်းဖို့လိုပါတယ်ပြောင်းပြီးတော့မှဘယ်လိုစီစဉ်နေချမယ်လူမျိုးရေးကိုဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာတွေကဆက်ပြီးတော့လုပ်လို့ရမယ်ကိစ္စတွေ
ဒါပေမဲ့ဒီကျွန်တော်ကြည့်ရတဲ့လောက်ဒီရခိုင်မြောက်ပိုင်းရိုဂျာကိစ္စနဲ့ပတ်သက်လို့ရခိုင်ဒေသခံလူတို့ကမြန်မာနိုင်ငံထဲမှာရှိတဲ့လူများစုကသူတို့ရဲ့အယူဆတွေသူရဲ့တွေးခွန်ခေါ်ပုံတွေနောက်တစ်ခုကသူတို့ရေးသားတာတွေကျွန်တော်တွေ့နေရပါတယ်ခင်ဗျာခုနကိုစီစီအောင်မြစ်ပြောနေတယ်လို့အာဏာပိုင်တွေဘက်ကနောက်နိုင်ငံပါတီတွေဘက်ကခံယူချက်ပြောင်းဖို့ဆိုရင်တကယ်တော့သူတို့အခက်ခဲမရှိနိုင်ဘူးလား
အခက်ခဲတော့ရှိနိုင်ပါတယ်အဖြစ်လို့လဲဆိုတော့ခံယူချက်ပြောင်းဖို့ဆိုတာပထမတစ်ခုကကဘာကြီးမှာဒါလက်တွေ့ကြတဲ့ခံယူချက်မျိုးကိုခံယူဖို့လိုရဲ့ဟုတ်တယ်ဒီကျွန်တော်တို့ဒီကိုအင်္ဂလိပ်တွေစပြီးတော့မသိမ့်ပိုက်ခင်တုန်းကအချိန်ကြီးကိုပြန်သွားပြီးတော့1824ရဲ့ရှေ့ပိုင်းကိုပြန်သွားပြီးတော့မှအဒီလီအကုန်လုံးကဘာမှကြာဥစ္စာပေါ့နော်ခိုးဝင်နေတာအင်္ဂလိပ်ရဲ့လက်ချက်အင်္ဂလိပ်ကြောင့်မလို့ရောက်လာတယ်ဆိုတဲ့အတွေ့အော်နဲ့ဆိုရင်အခုနောက်ပိုင်းလုပ်ထားတဲ့1982ဥပဒေနဲ့စစ်မဲ့ဘာညာဒါတွေကိုလို့ပြောနေတာတဲ့ရည်ရွယ်ချက်အရင်းခံကဒီလူတွေကိုလုံးဝကိုဒါကနိုင်ငံသားမဟုတ်ဘူးဆိုတဲ့သဘောခိုးဝင်နေဆိုတဲ့သဘောမျိုးအင်္ဂလိပ်ကိုလိုနီရဲ့ဒါစနစ်ဆိုးရောက်ရတဲ့သဘောမျိုးဒီလိုပဲလက်ခံထားတယ်ဆိုရင်ကျွန်တော်တို့တခြားရှင်းဆက်ပြီးတော့လုပ်ကြရပါမှမရှိဘူးအဲ့တော့ကျွန်တော်လုံးဝမဲ့ကိစ္စကဒီကိုလိုနီအမွေကျိုးဆိုတာကမ္ဘာပေါ်မှာနိုင်ငံတွေအများကြီးသာခံရတယ်အဲ့ပြီးတော့မှကိုလိုနီအမွေကျိုးဆိုတာ1940 50မပြောပါနဲ့ဒီဘက်1989 90လောက်ထိရုရှားကနေပြီးတော့မှဒါဆုတ်ခွာလာတဲ့ဒီဥရောပနိုင်ငံတွေတော့ရှိပါတယ်အဲ့ဒီမှာလည်းဒီလိုပြဿနာအလားတူရှိတယ်ဒါပေမဲ့ဒါတွေအကုန်လုံးကိုအမျိုးမျိုးရှိရှိနဲ့ဒီမှာကြံရစ်ခဲ့တဲ့လူတွေကိုကျွန်တော်တို့ကဘယ်လိုအစ်စ်နဲ့သတ်မှတ်မလဲဘယ်လိုသဘောထားမလဲပြီးရင်ဘယ်လိုနည်းနဲ့သူတို့တွေကိုဆက်ဆံမလဲဟိုနိုင်ငံသားပေးတာတို့မပေးတာတို့အဲပြီးတော့မှနောက်သူတို့ဘယ်လိုမျိုးလုပ်ပြီးမလဲဆိုတဲ့ဥစ္စာကိုပြည်ပြည်တခြားစဉ်းစားသုံးသပ်ပြီးတော့မှရမယ်အခုလက်ရှိပေါက်ဖွားပြဿနာကိုပေါက်ဖွားလာတဲ့အရင်းခံကတော့ဒါတွေကတို့လူတွေမဟုတ်ဘူးတို့နိုင်ငံသားတွေမဟုတ်ဘူးခိုးဝင်နေဖြစ်တဲ့နိုင်ငံသားတွေဖြစ်တယ်ဒါကြောင့်မလို့သူတို့လည်းပတ်သက်လို့ဘာမှစဉ်းစားဖို့မလိုဘူးလူငယ်ရေးလည်းစဉ်းစားဖို့မလိုဘူးသူတို့ချင်းချင်းတက်ဖြတ်တာလည်းစဉ်းစားဖို့မလိုဘူးသူတို့ဖွံ့ဖြိုးတိုးတက်ဖို့လည်းစဉ်းစားဖို့မလိုဘူးဆိုတဲ့အခြေခံကနေပြီးတော့မှဒီပြဿနာတွေပေါက်ပါတော့ဒါကိုမကင်တွယ်ပဲနဲ့ကျန်တဲ့ပြဿနာတွေဖြစ်
တယ်ဒါပေမဲ့အခုအချိန်ထိကျွန်တော်ကြည့်ရတော့တက်မလို့ဘက်မှာရောဒေသခံအနာပိုင်နဲ့အများစုဘက်မှာရောခုနကကုစီသူအောင်မြင့်ပြောနေတဲ့ယူဆဟောင်းကရှိနေတော့မယ်အဲ့တော့ဒါကြီးကိုပြောင်းလဲနိုင်မဲ့လမ်းစာရောရှိရလားခင်ဗျာ
သူကဒေါသစုကြည်ဒါကိုသူမပြောဘူးမပြောပေမဲ့ဟိုဒေါသစုကြည်အာဏာမရခင်ကတည်းကသူပြောပါတယ်1980နိုင်ငံသားဥပဒေကိုဒါပြန်ပြီးတော့မှ30ပြင်တယ်လိလာ30ပြင်တယ်ပြင်ဖို့သူမပြောဘူးအခုကိုပြီးအာဏာကော်မရှင်မှာဆိုရင်လည်းလက်တွေ့ကြတဲ့အချက်ကြီးတော့မှသူကပြောတယ်အဲ့တော့ဒီဟာကဖြစ်မှာအဲ့လိုမှမဟုတ်ပေမဲ့ဆိုရင်ဒီဟာကြီးကတချို့လူတွေစဉ်းစားကြလို့ဆိုရင်တော့မှကဲ့နဲ့မှ
ဟုတ
်ကဲ့ကိုလက်ခံမလဲတွားဆိုတာဟာမျိုးဒါအလုံးမဖြစ်ဘူးဒါမျိုးတွေက
ဟုတ်ကဲ့ကိုစီစီအောင်မြင့်ဖုန်းကတစ်ချက်ချက်ရရသွားတယ်ကျွန်တော်ဘက်ကကျွန်တော်နောက်ပြန်ခေါ်ပါမယ်ကျွန်တော်နောက်ကုစောစောထွန်းကိုဖိတ်ခေါ်ကြပါလေခင်ဗျာကုစောထွန်းကတော့ရခိုင်လူမျိုးနယ်စုအစည်းအဝေးပါကုစောထွန်းခုနကကုစီသူအောင်မြင့်ပြောသွားတဲ့အယူဆကိုခြေဖြတ်ဖို့လိုတယ်ဆိုတဲ့အပေါ်မှာဘလို့မြင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီပဋိပုဒ်ဒီအရေးခင်နေဖြစ်လာရတဲ့အကြောင်းတရားတွေထဲမှာကျွန်တော်တို့အနေနဲ့ဒီတပ်ခင်တွေရဲ့တဖို့သားတွေကိုမိကြည့်တဲ့အခါမှာတော့အကြောင်းအရာ၃ခုတွေ့ပါတယ်အဲတစ်ခုကကြတော့ဒီနေစဲကလုံခြုံမှုအနေအထားမရှိတာရဲ့အဲ့ဒါနဲ့တစ်ဆက်တည်းမှာဖြစ်ပေါ်လာတဲ့ဒီလူကြီးအသမတည်းတိုးပေါ်လာတာရဲ့နောက်ပြီးတော့မှဒီတရားဥပဒေစိုးမိုးမရှိတာပေါ့နော်ဒီ၃ခုကအဓိကကြပါတယ
်ဟုတ်ကဲ့
အဲ့တော့ဒီ၃ခုကိုကိုက်တွေတဖို့အတွက်ကိုဒီဖက်အစိုးရမှာစူးစမ်းတဲ့အခါမှာကြတော့အခုဒီဒေါက်ဆဲစုကြည်ဦးဆောင်တဲ့ဒီ UHRD ပေါ့ဗျာဒီလူတိုင်းသနသာမုံကျင်းနေရချထားမုံနဲ့ဖွံ့ဖြိုးမှုဆိုင်ရာဒီပြည်ထောင်စုအဆင့်အလုပ်အဖွဲ့ပေါ့လေအဲ့ဒီအဖွဲ့ရဲ့အနေထောက်ကျင်းနေလို့ရှိရင်လည်းပဲဒီဖွံ့ဖြိုးရေးအပိုင်းနဲ့သူတို့ရဲ့ဒီအဓိကနောက်ဆုံးတကယ်ကကြတော့ဒီဖွံ့ဖြိုးရေးလောက်ကိုပဲသူတို့ရောက်တယ်ပေါ့အဲ့တော့ဟိုကျွန်တော်တို့ဒီသက်ခင်တွေဖက်ကစိုးရိမ်တော့ကတခုကဖွံ့ဖြိုးရေးကလိုတယ်ဒေတာဖွံ့ဖြိုးမှုကရှိဖို့လိုတယ်အလုပ်ကံခွင့်လည်းလိုတယ်ဒါပေမဲ့အင်တာနက်ပို့ပြီးအရေးကြီးတာကသူကပြောတဲ့အချက်ပုံချက်ပေါ့နော်အဲ့တော့အဲ့ဒီအပိုင်းတွေကိုကြတော့ဒီပြည်ထရေးတို့ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်လည်းဒီကာကွယ်ရေးတို့ဖက်ကနေပြီးတော့မှဒီအင်တာအတိုင်းတဖို့သားယူယူနဲ့ပါဝင်ဖို့ကအရင်အရေးကြီးတယ်ပေါ့အဲ့တော့အဲ့ဒီအပိုင်းတွေမှာကြတော့ဘလို့အနေထားရှိနေဆိုတာကျွန်တော်တို့မသိနေတဲ့ခါကြတော့ဒီဒေသခံတွေထင်မှာတော့ဒါဆိုရင်တော့ရှိနေတုံးပြီပေါ့နော
်ဟုတ်ကဲ့အခုကအစိုးရကညှိနေတာကဒုက္ခသည်တွေပြည်လဲနေရာချထားမယ်အေးချမ်းချမ်းနေလို့ရအောင်လို့မူလရရင်းတွေမှာပြည်လဲနေရာချထားမယ်အဲ့တော့ဒီအခြေအနေအပေါ်မှာရခိုင်တိုင်းသားတွေအမြင်ဘလို့ရှိပါလဲခင်ဗျ
အဲဒီခဏနဲ့ဒီကတော့ဒီတစ်ခါဒီအခုဒီဘင်္ဂလားဒေ့ဘက်ကိုရောက်နေတယ်အဲလူကြီးတွေကဒီဘက်ကိုပြန်လာတဲ့အခါမှာအဲသူတို့ကိုနေရာချတဲ့ပုံစံကဘလို့ကုန်းဖြစ်မှလဲပေါ့အဲဒီတစ်ခါတွေကတတိယတိမိနာတစ်ခုကပါလေဆိုတော့အဲဒီအထက်မှာနိုင်ငံသားမိုးရီတွေအများကြီးပါတယ်နောက်ပြီးတော့မှဒီနိုင်ငံရဲ့ဥပဒေတရားဥပဒေစိုးမိုးမှုအပေါ်မှာဟိုလည်းနာမှုမရှိတဲ့အော်လူတွေအများကြီးပါတယ်နောက်ပြီးတော့မှဒီအချင်းဖဲလုံငယ်တွေမှာပေါင်ပေးတဲ့လူတွေအများကြီးပါတယ်ဆိုတော့အဲဒီလိုလူတွေနဲ့အခုပြန်ပြီးတော့မှရှိနေထိုင်ဖို့ဆိုလို့ရှိရင်အခက်အခဲရှိမှာပေါ့အဲ့တော့အဲ့ဒီအနေထားပေါ်မှာဟိုအစိုးရကဘယ်လိုကိုက်တွေမှာလဲအဲသူတို့တွေနဲ့ပြန်ပြီးတော့မှအထူးနေလို့ရှိရင်အဲ့လိုမျိုးအချင်းတွေမရောက်ဖို့အတွက်ကိုဘာအစီအစဉ်တွေရှိနေပေါ့အဲ့လိုမျိုးပုံမှန်တော့ကတွေရှိပါတယ်သူတို့က
ဟုတ်ကဲ့ခင်ဗျကုစောထွန်းလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ကမန်အမျိုးသားဖွံ့ဖြိုးရေးပါတီကဥတင်ငွေဖိတ်ခေါ်ကြပါလေဥတင်ငွေကြားပါလားခင်ဗျ
ဟုတ်ကဲ့ကြားပါရ
စေ။ဟုတ်ကဲ့ဥတင်ငွေခုနကကိုစီသူအောင်မြင့်ကိုစောစောထွန်းတို့ပြောသွားတဲ့အချိန်မှာကိုစီသူအောင်မြင့်ကတော့ရေရှည်သဖြင့်ဖြည့်ရှင်းမယ်ဆိုလို့ရှိရင်ရခိုင်ဒေသမှာရှိတဲ့ဒေသခံတွေရောနောက်တက်မတော်ရောဒီယူဆပေါ့နော်ဒီ population ဒီလူကြီးမွတ်စလင်လူကြီးနဲ့ပတ်သက်လို့ယူဆပြောင်းတင်တယ်ဆိုတဲ့အမြင်ဖြစ်ပါတယ်။ကိုစောထွန်းကတော့သူကလက်တလောအချိန်ကြီးရဆိုရှင်တော့လုံခြုံရေးရှုထောင့်ကနေပြီးတော့ချီးကပ်နေတာတွေ့ရပါတယ်လိုအပ်ချက်ပေါ့နော်။ဥတင်ငွေကရောဘယ်လိုလိုအပ်ချက်များမြင်ပါလဲခင်ဗျ။
ဟုတ်ကဲ့ကျွန်တော်ဒီဥဒ္ဒေသောထုံးပြောရမယ်သဘောအကျပါတယ်ကျွန်တော်တို့တရားဥပဒေစိုးမိုးရေးပေါ့ဒေတာတစ်ခုကြာရတရားဥပဒေစိုးမိုးဟိုရေးအရေးကြီးပါတယ်ဒါပေမဲ့ကျွန်တော်ကစစ်စင်ကိုကျွန်တော်ကပြန်ပြီးပြန်လာလိုက်တဲ့အခါအာဒီလက်ရှိဒီကျွန်တော်အင်္ဂလိပ်စကိုပြောင်းသွားကြတဲ့စစ်ပြောင်းသွားကြတဲ့စစ်တောက်တယ်ပေါ့အဲဒီလိုနဲ့ပတ်သက်လို့လည်းကျွန်တော်ကအဲဒီလက်ရှိနိုင်ငံတော်ဆာပို့ကိုဥဆောင်ပြီးတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံ MOU လက်မှတ်ထိုးဖို့ဒီနေ့လည်းလုပ်ထားတာသိရပါတယ်။ဒီကလည်းကျွန်တော်တို့ဘင်္ဂလားအဲမြန်မာစစ်အရေးအတွက်ကျွန်တော်တို့ဟိုကျွန်တော်ပြည်သူ့နဲ့ဒီကျွန်တော်ကျွန်မတို့တောင်းရင်းဝန်ကြီးဒေါက်တာဆောင်ရင်းရမယ်။အဲကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကောင်းကြီးအတွက်ဒီကအချင်းချင်းကိုကျွန်တော်တို့စီစဉ်ဆောင်ရွက်နေပါတယ်ဆိုတော့အဲဒါတို့အစိုးရဖက်ကအာကျွန်တော်လောက်ဆောင်နေတာဒီမှာသိရပါတယ်ဒီမှာတော့ကျွန်တော်ဟိုဦးကြီးဒီအောင်မြင့်ပြောတာလေအဲတဘာဝကြပါတယ်ဒါကရေရှည်ကိစ္စကြီးပေါ့လေအဲအခုမှဆက်လာတဲ့ကိစ္စတွေမဟုတ်တဲ့အခါကျတော့လက်ရှိကျွန်တော်တိုင်းပြည်ရဲ့ကျွန်တော်အော်ဒီမိုကရေစီအကြောင်းလေးပေါ့ဒီတော့အခက်အခဲကိုလည်းကျွန်တော်ထည့်သွင်းစဉ်းစားဖို့လိုပါတယ်အဲဆိုတော့ကျွန်တော်ကဒီမိုကရေစီစနစ်ဆိုတဲ့နေရာမှာအတိအကျကျွန်တော်တို့ federal စနစ်ကိုကျွန်တော်တို့ဟိုတော့ရတော့မယ်တော့ရတော့မယ်အနေထားတစ်ခုမှာမတူပွဲပြမှုဆိုတာကိုလည်းကျွန်တော်ကဒါလက်ခံဖို့လိုပါတယ်အဲဒါမှလည်းကျွန်တော်တို့နိုင်ငံကိုကျွန်တော်ဟလာဒီမိုကရေစီစနစ်အဲကျွန်တော်တို့အကောင့်ထဲပေါ်ဖို့ဖက်ဒရယ်စနစ်ကိုကျွန်တော်တို့တွားဖို့အတွက်အာကျွန်တော်တို့ဆက်ပြီးတော့ဒီအခိုက်အခဲတွေကိုဖြေရှင်းသွားလို့ဟိုရမှာပ
ါဟုတ်ကဲ
့ဒါကြောင့်မို့လို့ကျွန်တော်တို့ကအာအမေနဲ့တော့ဦးစီးပြောင်းမပြောတာရောဦးစိုးတော့ဖုန်းပြောတာဒီရောဟိုကျွန်တော်လက်ခံပါတယ်အဲဒါအတိအကျရှင်းရှင်း
ဟုတ်ကဲ့ကျွန်တော်တခုထပ်မေးချင်တာကဥကုတေငွေကကမန်မျိုးသားခေါင်းဆောင်တူဆိုတော့အခုဖြစ်တဲ့ပြဿနာကတော့မွတ်စလင်နဲ့ဒီရခိုင်ပြဿနာနောက်တစ်ခုကဒီမွတ်စလင်လူကြီးတွေလည်းများတာ哦အဲ့ပြဿနာကြီးဖြစ်နေတော့ကမန်မျိုးသားတွေအပေါ်မှာရောဒီရှိနေတဲ့ပြိပခါတက်ရောက်မှုရှိပါလားခင်ဗျဘယ်လောက်ထိတက်ရောက်မှုရှိပါလဲဥမာဆိုလိုတာကဒုက္ခသည်စခန်းတွေကိုကမန်မျိုးသားတွေရောက်သွားတာလို့ဟိုဘက်ကထွက်ပြေးရတာလို့ရောရှိပါလားအဥတေကွေလိုင်းကြပါပါတယ်ကျွန်တော်နောက်မှပြန်ခေါ်ပါမယ်ကျွန်တော်နောက်တော့ရှင်တူဖိအသူဆွေးနွေးဖို့ဆိုပြီးတော့တယ်လီဖုန်းနံပါတ်ပေးထားပါတယ်ဥမောင်မောင်နဲ့ကုတုပလောင်ဒုက္ခတဲ့စကန်ဆိုတော့ကျွန်တော်တိုက်ရိုက်ဆက်ဆက်ပါပဲဒီကအချင်းကြီးသူတို့ရဲ့ခံစားမှုကိုလည်းတခါလေးမေးလက်ချင်ပါတယ်ဥမောင်မောင်ကြားပါလားခင်ဗျဟု
တ်ကဲ့ပါကြားပါတယ်ခင်ဗျ
ဟုတ်ကဲ့ဥမောင်မောင်ခုနကဆွေးနွေးသွားတော့ကုစီသူကိုစောစောထုံးကုတင်ငွေသူတို့ပြောသွားတယ်ကြားမိပါပါဥမောင်မောင်ကဒီကုတုပလောင်ဒုက္ခတဲ့စကန်မှာဘယ်နေ့ကစပြီးတော့ထွက်ပြေးလာလဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တော်ပြီလာကြတာကဟောလေဩဂုတ်လ29ရက်နေ့လောက်မှာကျွန်တော်ဟိုကနေတော်ပြီလာကြတယ်ခင်ဗျာ
ဘာကြောင့်ပြေးတာလဲ
ဘာကြောင့်ပြေးတာလဲဆိုပြီးတော့ကျွန်တော်ကတော့မောင်တော်မြို့နဲ့မြောက်ပိုင်းပါခင်ဗျာမောင်တော်မြို့နဲ့မြောက်ပိုင်းချင်းချောင်းနာမှာပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ဘလို့ဖြစ်ကြောင့်ဘလို
့အဲ့ဒီအညာနာပတ်ဝန်းကျင်မှာရှိတဲ့ကင်းစစ်ကင်းတွေကိုလေအကျုပ်ကသမားရဝင်ရောဖြတ်ခိုက်လိုက်တယ်လေ
ဟုတ်ကဲ့
အဲ့တော့သူချစ်တာတွေပါလေအဲ့ဒီနာမှာ
ရှိတဲ့ကိစ္စကိန်းနာမှာသူတို့ကိစ္စောင်းတယ်အဲ့ဒီကာရီနောက်ပိုင်းမှာဟယ်လို
ဟုတ်ကဲ့ကြားပါတယ်ပြောပါခင
်ဗျဟုတ်ကဲ့ပါဟုတ်ကဲ့ပါနောက်တရားမရချာမှာကျွန်တော်တို့ကသူတို့အဲလာပြီးမင်းရှုလိုက်တယ်အဲ့ဒီ
အမေဘယ်ကဘယ်သူကမင်းရှုတာလဲမင်းရှုတယ်ဆိုတာဘယ်သူကမင်းရှုတာလဲ
မင်းရှုတာသူတို့ကဟာမင်းရှုတာစစ်တပ်ကလည်းလာပြီးရှုလိုက်တယ်နော်သူတို့အဲသူပြီးနောက်ပိုင်းမှာနတ်ထလာတွေပါတကတူးဝင်ပြီးတော့အခုလုံးမင်းရှုလိုက်တယ်အဲ့ဒါကြောင့်ကျွန်တော်ပထမပိုင်းမှာထော့တေးဘုံကတွေ့လိုက်တယ်ဟိုလုံးရွှေထရဝလုံးအဲ့ဒီနေရာကိုရောက်သွားတယ်ကျွန်တော်တနေကုန်လုံးမှာအနေကအဲ့ဒီနေရာမှာထော့တေးမှာနေရတယ်နောက်တဲ့နေဝန်လည်းအချိန်မှာခု6နာရီလောက်မှာကျွန်တော်တို့ထောင်ကနေပြန်လို့ထွက်ပြီးတော့ကျင်းကျောင်းဘက်ကိုတပီးတော့ကျင်းကျောင်းဘက်ကိုတပီးတော့အဲ့ဒီနာကနေအဲ့ဒီချောင်းကိုချော်ပြီးတော့ကျွန်တော်တို့ဇီးပိုင်းဆောင်သူတို့နေရာတကူရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနေစေပေါ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုသိချင်တာဥမ္မာမောင်အခုဥမ္မာမောင်တို့ကတော့ခုနရွာဦးမီရှိုးလို့ထွက်ပြေးတာပေါ့နောက်ပိုင်းမှာဒီစစ်စင်ရေးတွေကအစိုးရကရက်လိုက်ပြီးဆိုပြီးတော့ဩဂတ်စ်လကိုပိုင်းမှာကြီးညာတဲ့နောက်ပိုင်းမှာထွက်ပြေးကြလာကြတဲ့လူတွေလည်းရှိနေသေးတယ်လို့ပြောပါတယ်သူတို့ကတော့ဘာကြောင့်ထွက်ပြေးလာကြတာလဲ
သူတို့ပြင်လာကြတာကဘာကြောင့်လဲဆိုလို့ဆိုရင်အဲ့ဒီမှာရှိတဲ့လူတွေကိုစိတ်တပွားကလာပြီးတော့သူရင်ဘယ်လိုအဲ့ဒီဟာမင်းစရာမလို့သူတို့မင်းလာတာလည်းမကြည့်ဘူးအဲ့နဲ့ပဲတဲ့တော့အချမ်းပဲဆမဆိုပြီးတော့ဖင်းစစ်ကော်စံသွားတာအဲ့လိုကြီးရှိတယ်အဲ့ဒါတော့ကျောင်းကသူကလူသူများကိုတွင်းနိုင်မင်းစရာတော့ကိုကိုရှင်းနိုင်မှာဖြေကောင်းရှင်းနိုင်တယ်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်မမင်းပဲနဲ့သူတို့ကကနေပဲတဲ့သူတို့ကရိုက်တယ်ဘာညာလုပ်တယ်သူတို့လို့တဲ့ကအမျိုးသမီးကလေးတွေတော်တော်များများကျွန်တော်ချိန်မမတေဆွန်ရတာကျွန်တော်ချိန်မမတေဆွန်ရတာတော်တော်များများရှိတယ
်ဟုတ်ကဲ့
အဲ့ဒါကျွန်တော်တော့ပြီးတော့သူတို့ထွက်ပြေးလာကြတာ
ဟုတ်ကဲ့
ဒီနေရာလည်းမရှိဘူးဘာမှမရှိဘူးကျွန်တော်တို့ကတော်တော်လုံးပါသွားတယ
်ဒီအဖြစ်ပြက်တွေနဲ့ပတ်သက်လို့တော့သတင်းဌာနတွေမှာလည်းတော်တော်များများလွှင့်နေကြပါပြီကျွန်တော်တခုမေးချင်တာဥမ္မာမောင်အခုဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရညှိနှိုင်းပြီးတော့ဥမ္မာမောင်တို့အဲ့မှာရှိနေတဲ့ဒုက္ခသည်စခန်းတွေဒုက္ခသည်တွေကိုပြန်ပြီးခေါ်ယူဖို့ပြန်လည်နေရာချထားဖို့ညှိနှိုင်းဆောင်ရွက်နေတာရှိပါတယ်စီစီရေးလုပ်ငန်းတွေလုပ်မယ်ပြီးရင်ပြန်ခေါ်မယ်ဆိုတဲ့အပေါ်မှာဒီပေါ်မှာဥမ္မာမောင်တို့ဘယ်လိုသဘောထားရှိလဲခင်ဗျဟုတ
်ကဲ့ပါကျွန်တော်ပြန်ခေါ်မယ်ဆိုလို့ကျွန်တော်သွားလာသွားမပင်သွားဖို့စဉ်းစားနေရှိပါတယ်ဒါပေမဲ့ရှိတာကတော့အခုကတော့ဒီမှာရှိတဲ့လူကခံစားနေရတာကျွန်တော်တော်တော်ခံစားနေရတယ်။အဲ့ဒီဖိုင်ဘီနိုပိုင်းမှာအခုမြန်မာဆူရာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆူရာတို့ကပေါ့မှာအခုနားလည်မှုစာချုပ်လည်းလာမယ်ထုတ်မယ်လို့ကျွန်တော်ခြားရတယ်မနေ့က
။ဟုတ်ကဲ့။အဲ့တော့
အခုကိုဘယ်လိုသဘောနဲ့သူတို့ကပြောတာကအတုံးတုံးကအတုံးကူတာကုစေတုံးသဘောတူရှာရသူတို့ပြန်ကောင်းမယ်လို့နေရာချပြမယ်လို့ပြောတယ်။အဲ့ဒီအတိုင်းလုံးမစလို့ကျွန်တော်တို့ကဟန်ချလိုမျိုးကတချို့လူတွေကဒီမှာခန့်ခွန်းနေကြတဲ့လူတွေကတော်တော်များများရှိတယ်တချို့လူတွေကတော့လောလောဆယ်အခုတိပြန်သွားမယ်ဆိုပြီးတော့ကြောက်လာတာလူမျိုးကလုံးမနေရ
ဟုတ်ကဲ့ဒါပေမဲ့ဟယ်လို
ဟယ်လို
နိုင်ငံသားဖြစ်ဖြစ်မဖြစ်ဖြစ်ဒါပေမဲ့ဒီဘက်မှာနေခဲ့တဲ့လူတွေကိုပြန်ခေါ်မယ်လို့တော့ပြောပါတယ်မြန်မာဆူရကအဲ့တော့93ဥပဒေရပါတော့အဲ့တော့ဦးမမောင်နိုင်ငံသားလားမြန်မာနိုင်ငံသားလားဖြစ်ပြီလား
ကျွန်တော်မြန်မာနိုင်ငံသားခင်ဗျာကြီးပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့တော့ပြန်လာလို့ရှိရင်နိုင်ငံသားဖြစ်ဖြစ်ဟို NVC လို့ပါလို့သူတို့လုံနေတာရှိပါတယ်ဒီလုပ်ငန်းစီတွေမှာရောပါပြီးတော့ဇောင်းပါလ
ား NVC လုံးမလက်ခံဘူးဆန္ဒရှိပါဘာကြောင့်လဲဆိုတော့ကျွန်တော်ပေါ့ကနော်မှာတော့ဘာလဲတော့ရှိပါတယ်ကျွန်တော်ပေါ့ပါလားနိုင်ငံသားဖြစ်ပြီးသားပါကျွန်တော်လည်းရရကတော့ပြီးတယ်ရရကခိုင်ကုန်တာရအခုအဲ့ဒီရခိုင်ကနော်ပိုင်းမှာရောက်စင်းပြီးတော့သူကဟိုအဲပြန်တက်ဖို့ပြီအဒီဟော
ဟုတ်ကဲ့ဥမ္မာမောင်ကျေးဇူးပါခင်ဗျာကျွန်တော်ပြန်ပြီးတော့ပင်တန်ဆွေးနွေးသူတွေအလှည့်ပေးကြပါလေဦးစီသူအောင်မြင့်ကြားပါလားခင်ဗျာခုနကဥမ္မာမောင်ကုတုပလောင်ဒုက္ခသည်စကန်ကသူကဝင်ရောက်ဆွေးနွေးခြင်းနဲ့ဆိုလို့ကျွန်တော်မေးမြန်းထားတာပါအဓိကတော့ကျွန်တော်ခုနကဦးစီသူပြောသွားတဲ့အထက်မှာအယူဆပြောင်းတင်နေဆိုတဲ့အခြေအနေပေါ့နောက်ဒုတိယအခြေအနေကဒီမူရင်းနေရာတွေမှာပြန်ပြီးတော့နေရာချထားမယ်ဆိုပြီးမြန်မာဆွေးရဘက်ကပြောထားပါလေဒုက္ခသည်စကန်တွေပါမထားဘူးပေါ့ဆိုလွယ်ကမူရင်းကျေးရွာတွေမှာပြန်နေကြမယ်ရခိုင်လည်းပြန်နေမယ်မွတ်စလင်လည်းပြန်နေမယ်အဲ့ဒါကတော့ဖြစ်နိုင်ချေတကယ်ရှိရလားခင်ဗျအ
ဲ့ဒီဥစ္စာကတော့ဟိုကျွန်တော်တို့က2016အောက်တိုဘာ8ပိုင်းကိုပြန်ကြည့်လိုက်ရင်ဖြစ်ပါတယ်ဟုတ်ကဲ့ဖြစ်ပေါင်းများစွာအဲ့ဒီမှာတို့ကိုအတူတူနေလာခဲ့ကြတာပါပဲအဲနောက်ပြီးတော့မှအဲ့ဒီမှာလုံခြုံရေးတွေလည်းရှိတယ်အများကြီးဟိုကဖြစ်ပါတယ်အရှင်းပြပါတယ်အဲဒါပေမဲ့အဲကိုရတော်ကပြောသလိုပေါ့ဒီကုလတော်လို့တစ်ဖက်မှာလည်းအကျံဖက်သမားတွေရှိနေမယ်တစ်ဖက်ကလည်းမယုံကင်္ကာတွေရှိနေမယ်ဆိုရင်တော့ဒါတော့ဟိုမဖြစ်ဘူးပေါ့နော်အဲ့တော့ဒီလိုအခြေအနေမျိုးတွေကိုကြုံလို့အောင်ဟိုလုပ်ကြတော့လုပ်ပြရမှာပေါ့အဖြစ်တာကတော့ဖြစ်ပါတယ်ဒါကပြဿနာမရှိပါဘူးဘာလို့လဲဆိုတော့နှစ်ပေါင်းများစွာသူတို့နှစ်ပေါင်းအများကြီးအတူတူနေခဲ့ကြတာ
သမိုင်းမှာရှိပါတယ်
ဦးစည်သူနောက်တစ်ချက်ကျွန်တော်မေးချင်တာကစစ်တွေမြို့နားမှာရှိတဲ့ဒုက္ခသည်စခန်းကြီးမှာမွတ်စလင်ဒုက္ခသည်တွေတသိန်းနီးပါးလောက်ရှိနေတယ်လို့ပြောတယ်ဒီလူတွေနဲ့ပတ်သက်လို့နေရာချထားကြီးရောဘာမှဆိုးရမဆောင်ရသေးဘူးလား
ဟုတ်တယ်အဆိုးရဘာမှမဆောင်ရသေးဘူးတကယ်တော့အဲ့ဒီအခြေအနေတွေကလည်းဟိုဒီဘက်ကခုနကပြောတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခုထွက်ပြေးသွားတဲ့မွတ်စလင်တွေအတွက်သူတို့အတွက်သင်္ကန်းစာတွေပဲလေအတခုခုဖြစ်တယ်ဆိုရင်ခုနကပြောသလိုအတို့တွေကိုစခန်းထဲမှာထည့်ထားမယ်စခန်းထဲမှာထည့်တယ်ဆိုတာကဘုံမင်းပြောရင်ဒါအခြေချုပ်စခန်းတွေပဲအကုန်လုံးကအပြင်ကိုမထွက်ရဘူးဒီစခန်းတွေကမှပဲနေရတယ်တစ်သိန်းတော့ရှိတယ်ကျွန်တော်ကိုယ်တိုင်ရောက်တယ်တကယ်မကကျွန်တော်ရောက်တယ်ပေးချာကျွန်တော်လေ့လာကြည့်တယ်အဲ့မှာကျွန်တော်အများကြီးတွေ့တာရှိတယ်အဲ့တော့ဟိုတချို့နိုင်ငံတချို့ကဆွဆွဲတာတွေလည်းဒီအချက်တွေပေါ်မှာအခြေခံပြီးဆွဆွဲတာဥပမာဂျော့ဆိုးလို့ဆိုလဲအဲ့ဒီနေရာလောက်ထိကိုသူရောက်သွားတယ်ရောက်သွားပြီးတော့မှဟိုဟိုဒီဟိုလိုကော့စခန်းတွေအစပိုင်းကာလနဲ့တူရယ်ဆိုပြီးတော့မှသူကဆွဆွဲတာတွေရှိတယ်
ဟုတ်ကဲ့
အဲ့ဒီချင်းနေပါအခုတည်းရှိပါတယ်
ဟုတ်ကဲ့ကျွန်တော်ချိန်လည်းမရပါဘူးနောက်ဆုံးကိုစိုးစိုးထုတ်မေးချင်ပါတယ်ခင်ဗျာခုနကပြန်လည်နေရာချထားရေးမှာမူလကျေးရွာတွေမှာပြန်နေဖို့ဆိုတဲ့မူလအတိုင်းပြန်နေဖို့ဆိုတဲ့အနေအထားဘယ်လောက်ထိဖြစ်နိုင်ပါလဲခင်ဗျာရခိုင်လူမျိုးတွေအတွက
်အဲရခိုင်တွေကတော့ဒီမူရင်းအတိုင်းပြန်နေနေရာချထားမယ်ဆိုလို့ရှိရင်အဲအဲ့ဒီမှာဖြစ်နေပြဿနာကဒီပဋိပက္ခတွေဖြစ်တဲ့အခါမှာဒီအရေးခင်းတွေဖြစ်တဲ့အခါမှာဒီမူဆင်လူတွေကအရင်များကြပြီးတော့မှဒီအချင်းပဲသမားတွေနဲ့ဒီသက်ခင်နဲ့အဲမကွေးတဲ့ပုံစံတွေရှိတယ်။နောက်ပြီးတော့မှအချို့ဒီသက်ခင်တွေပြောတဲ့အတိုင်းဆိုလို့ရှိရင်ဒီသက်ခင်တွေကဒီအချင်းပဲလူငယ်တွေမပဝင်ပြီးတော့ပယ်တဲ့တာတွေရှိတဲ့ခါကြတော့ဟိုအဲ့လိုမျိုးရခိုင်တွေကလည်းလူတွေအရင်နေတယ်။နေတဲ့အခါမှာအဲ့လိုမျိုးကပုံမြင်အတိုင်းအဲ့ဒီအချင်းတွေပြင်နေရမယ်ဆိုလို့ရှိရင်သူတို့ကတော့ဘယ်လိုမှမနေရသေးအနေထားမှရှိတယ်ပေါ့နော်။အဲဒါပေမဲ့အဲ့လိုမျိုးနေလိုက်အဲ့လိုမျိုးနေရှာတတ်ပြီးလို့ရှိရင်လုံချွေးရဲ့အနေအထားကဘယ်လိုဆုံးသတ်ပြင်မှာလဲ။အဲဆိုပါစို့အမူမူရင်းနေရာနေရာနေရာကိုပြန်ထားမယ်ဆိုလို့ရှိရင်အဲ့လိုမျိုးအခြေအနေမဖြစ်ဖို့အတွက်အာမခန့်ချက်ကပါလိမ့်ရှိတယ်။ဒါမျိုးတွေကိုဒီသက်ခင်နဲ့သိရှိနေကြပါတယ်
။ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကောအာမခန့်ချက်တစုံတရာအာနာဝင်ဒီဘက်ကပြောတာဆိုတာစီစဉ်ထားတာသတိထားမိလားရှိပါလားခင်ဗျ။
အခုထဲဒီကတော့ဒီလူချင်းရဲ့အပေါ်မှာဒီသက်ခင်ဒီဘက်ကလုံးဝယုံကြည်မှုမရှိဘူး။ဘာလို့လဲဆိုတော့အခုဒီတော်တင်းမှာပဲဒီတိုင်းနယ်ဦးအတက်ခံရတာရှိတယ်။နောက်ပြီးတော့မှဒီဒေသတော်လာတဲ့အပေါ်မှာဒီကုသင်းတော်လာတဲ့အခါမှာဒီချင်းချောင်းတွေလက္ခဏာတွေတွေ့ရတဲ့အခါကျတော့ဒေသခံတွေဘက်ကတော့လူချင်းနဲ့ပတ်သက်ပြီးမှဘာမှယုံကြည်ချက်မရှိဘူးဖြစ်နေပါတယ်။
နောက်တစ်ခုကမောင်တော်ဘက်မှာအခုနေရာပြန်လည်ချထားရေးမှာထွက်ပြေးနေတဲ့ရခိုင်တိုင်းသားဒုက္ခသည်တွေလည်းရှိပါတယ်။သူတို့ကပြန်ဖို့အဆင်သင့်ဖြစ်နေကြပြီလား။
ရခိုင်တိုင်းကတော်တော်များများပြန်ကြပါတယ်ဒါပေမဲ့တခြားမျိုးနွေစုတွေဖြစ်တဲ့ဟိန္ဒူတို့မရမကြီးတို့ကတော့သူတို့ကတော့ပြန်တော့ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်တော်တော်များကတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲအလီလိုက်အစီအစဉ်
နောက်တစ်ခုတစ်တိမပဲကျွန်တော်ပြောလိုက်ချင်တာကလေကျွန်တော်တို့အဖွင့်ရနမေကရခိုင်တိုင်းသားမျိုးနွေများအစီအယုံပါကျွန်တော်ဒါကဆက်ပြီးတော့မှဟောပြလိုက်တာပါ
ဟုတ်ကဲ့ပါခင်ဗျာကုသိုလ်ထုံးကျေးဇူးပါကျွန်တော်တို့ဒဲအလီလိုက်အစီအစဉ်ကျွန်တော်အချင်းဆစ်သွားလို့ပါအတိကပါဝင်ဆွေးနွေးပြီးတဲ့ဥစီသူအောင်မြင့်ဥစစောထွန်းဥတင်ငွေနောက်တော့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲအလီလိုက်အစီအစဉ်ရနာခွင့်ပြုပါ
အင်္ဂါညတရားလေးလိုက်ဆွနေကန်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြင်ညာပေးပါမယ်ရှင်
ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကယာရုကဆင်းပေးဖို့တနင်္လာနေ့နောက်ဆုံးအချိန်သတ်မှတ်ချက်ကိုလက်မခံဘဲလစ်လျူရှုခဲ့ပြီးတဲ့နောက်လွှတ်တော်အမတ်တွေကသမ္မတကိုအရေးယူနိုင်မဲ့လုပ်ငန်းစဉ်ကိုစတင်လိုက်ပါပြီ။တရားစွဲဆိုအရေးယူမဲ့အစီအစဉ်ဆွေးနွေးမှုကိုဒီကနေ့အင်ကာနေ့မှာပဲလွှတ်တော်ဥက္ကဋ္ဌဂျက်ကော့မူဒင်ဒါကစတင်လိုက်တာပါ။မြို့တော်ဟာရီရီကလွှတ်တော်အပြင်ဘက်မှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကသမ္မတမူဂါဘီနှုတ်ထွက်ရေးတောင်းဆိုခဲ့ကြပါတယ်။အကြမ်းဖက်မှုကိုအစိုးရကိုယ်တိုင်ကအပိတ်ကူညီနေတဲ့နိုင်ငံတွေစည်ရင်တဲ့မြောက်ကိုရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကပြန်လည်ထည့်သွင်းမဲ့လှုပ်ရက်ကိုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကကြိုဆိုလိုက်ကြပါတယ်။ဒီရေးယူဆောင်ရွက်မှုအရအနာရှင်မြောက်ကိုရီးယားအစိုးရအပေါ်နောက်ထပ်စီးပွားရေးနဲ့တန်တမာရေးဖိအားပေးမှုတွေထပ်မံချက်မှတ်နိုင်မှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာမြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ကင်းစင်တဲ့လမ်းကြောင်းပေါ်ရောက်ရှိရေးနိုင်ငံတကာအတိုင်းအဝိုင်းရဲ့ပူးရဲအားထုတ်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ရှုမြင်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်တို့မနေ့တနင်္လာနေ့တုန်းကရုရှားနိုင်ငံဆိုချီမြို့မှာကြိုတင်ကြေညာထားခြင်းမရှိဘဲတွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ဆီးရီးယားပဋိပက္ခကိုနိုင်ငံရေးအရာဖြေရှင်းနိုင်ရေးအလေးထားဆောင်ရွက်ဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲကိုတော့ဒီကနေ့အင်ကာနေ့ရောက်မှနှစ်နိုင်ငံတို့ကထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု CBS သတင်းဌာနကဝါရင်သတင်းတော့ Charlie Rose ကို
အမျိုးသမီးရှစ်ဦးကလိင်ပိုင်းဆိုင်ရာမတရားလုပ်မှုနဲ့ဆွဆွဲထားတဲ့အကြောင်းဝါရှင်တန်ပို့သတင်းစာကြီးကတင်းတင်းလာနေမှာဖော်ပြလိုက်ပါတယ်
။သတင်းအချင်းချက်ကိုမှတ်တမ်းရင်ထိုက်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမူကမှစမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ Your American အသံအင်္ဂါနေ့ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆင်တော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဖန်ယူနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.